to the Voice of America in Burmese.
Mingala mane kema sa Washington ro VOA American sanga ni 2020 me la 10 ye tanin rei ne manakin season rei go Myanmar san lo jin mane 6 na yi ga ni 9 na yi thi line no meter 2440 ne 51 line la meter 190 ro ga ni thaut lwin pe ni ba bi Jama kin yo ta ba di manakin tanin rei go ko yen min thon ne du pyo pya si ba ne Nazi Germany rei go online ne 95 ne myaw hnit pat le ni goရုရှားကစနေနေ့မှာကျင်းပပါတယ်။ဒါပေမဲ့ရုရှားမှာကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်ပြန့်ပွားမှုအခြေအနေကတိတ်ပြီးဆိုးလာနေတာမို့အခမ်းအနားကိုကြီးကြီးကျယ်ကျယ်မလုပ်နိုင်ခဲ့ပါဘူး။ရုရှားမှာ24နာရီအတွင်းဒီယောဂါအကူးစက်ခံရသူက1000ကျော်ရှိခဲ့တယ်လို့စနေနေ့ကအစိုးရကထုတ်ပြန်လာကြောင်းအခုဆိုအကူးစက်ခံရသူဟာ2000နီးပါးရှိသွားပြီဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာပဲနေတိုင်းလိုလိုတစ်နေ့ကိုအကူးစက်ခံရသူ1000ကျော်ရှိနေတာဖြစ်ပြီးအခုဆိုကမ္ဘာမှာပြင်ဆင်မှုများအများဆုံးဖြစ်သွားတာပါမော်စကိုရင်းပြင်းနီမှာကျင်းပမယ်နာဇီဂျာမနီအောင်ပွဲနေ့ချီတက်ပွဲကိုတော့ရုရှားကဖျက်သိမ်းခဲ့ပါတယ်ဒါပေမဲ့အင်ဂျင်ဘယ်လာရုစ်နိုင်ငံကတော့ပွဲချီပရိသတ်တွေနဲ့အတူထောင်နဲ့ချီတဲ့စစ်သားတွေချီတက်ပြီးအောင်ပွဲနေ့ကိုခံကနာနာကျင်းပခဲ့ပါတယ်ကမ္ဘာမှာဒီယောဂါပိုအကူးဆက်ခံမှုအများဆုံးဖြစ်နေတဲ့အမေရိကန်နိုင်ငံမှာတော့ကာယောဂါဖြစ်ပေါ်တဲ့အစောပိုင်းကာလမှာဝယ်လို့မရခဲ့တဲ့တကူရေးကာကွယ်ပစ္စည်းတွေနဲ့လိုအပ်တဲ့ဆေးတွေကိုတိုးပြီးထုတ်ဖို့အတွက်ပြည်내အုပ်ချုပ်ရေးမှူးတချို့ကကြိုးပမ်းနေကြပါတယ်။ဂျမ်နီနဲ့တောင်ကိုရီးယားနိုင်ငံတွေမှာယောဂါကူးစက်မှုထိန်းချုပ်တဲ့ကန့်သတ်မှုတွေစပြီးဖြေလျှောက်ပေးချိန်မှာပဲထပ်ပြီးတော့ဖြစ်ပွားလာတာတွေ့ရတဲ့အတွက်ဒီကာယောဂါနောက်တစ်ချော့ပြန်ပြီးဖြစ်ပွားလာမှာကိုစိုးရိမ်နေကြတာပါ။ကိုရိုနာဗိုင်းရပ်စ်ယောဂါအကူးစက်ခံရသူဟာစနေနေ့မှာကမ္ဘာတစ်လုံးမှာ၄သန်းနီးပါးနဲ့သေဆုံးရသူက2,600ကျော်ရှိပြီးအမေရိကန်နိုင်ငံမှာတော့9,000ကျော်တည်ဆုံးကြောင်း John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံအလယ်ပိုင်းမှာစနေနေ့ကရဲတွေနဲ့ဆန္ဒပြသူတွေကြားအလီကင်းဖြစ်ပွားခဲ့ပြီးတရင်တောက်တူအပေါင်းဝင်အနည်းဆုံး4ဦးတည်ဆုံးခဲ့ရပြီး14ဦးဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုကိုကာကွယ်တဲ့အနေနဲ့အတော်အလာကန့်သတ်မှုတွေအပြင်အိန္ဒိယနိုင်ငံတွေကနယ်စပ်ဒေသတစ်စိတ်တစ်ပိုင်းကိုပိတ်ထားတာကြောင့်အာဖဂန်နစ္စတန်နိုင်ငံနဲ့ဆက်လက်ရိုက်ခတင်ပို့မှုအဆင်မပြေဖြစ်နေခြင်းမှာဒီအကြမ်းဖက်မှုဖြစ်ပေါ်တာပါ။တိတ်ကိုဆင်းရဲရင်းနဲ့နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာအခုလိုဒီယောဂါမပြန့်ပွားအောင်ကန့်သတ်မှုတွေကြောင့်ကုန်စည်နှုတ်တွေတက်လာနေတာဖြစ်ပြီးစနေနေ့မှာတော့ဒါဇင်နဲ့ချီတဲ့လူလူကသူတို့ကိုအစိုးရကဘာမှအကူအညီမပေးဘူးဆိုပြီးဂေါ်ခန်ကအစိုးရရုံးရှိစုဝေးဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေကတချို့ဟာလက်နက်တွေကိုခြင်ထားကြပြီးသူတို့ကိုရဲတွေကတနတ်တွေနဲ့မပစ်ခတ်ခင်သူ့ရုံးကိုတိုက်ခိုက်ဖို့ရောမိတင်ရှုပ်ဖို့ပါစ조사ခဲ့ကြတယ်လို့ခေအုပ်ချုပ်ရေးမှူးနေဆာခါစီက VOA ကိုပြောပါတယ်။ဆီးရီးယားနိုင်ငံမှာကားတက်စီအတွက်ထောက်ပံ့ကြေးပေးနေမှုကိုလျှော့ချသွားမှာဖြစ်ပြီးကားတက်စီကပိုပိုင်ဆိုင်သူတွေနဲ့အင်ဂျင်ကြီးတွေကားပိုင်ရှင်တွေအတွက်ရုရှားနဲ့အချိုးကျပေးနေတာကိုတနင်္ဂနွေကစပြီးရပ်ဆိုင်းတော့မယ်လို့ဆီးရီးယားရေနံဝန်ကြီးဌာနကကြေညာပါတယ်။တက်စီအတွက်တက်တက်သားသားဖြန့်ဖြူးပေးတာကိုSmart card စနစ်နဲ့ပေးတာဖြစ်ပြီးကားအသေးတွေအတွက်တလီတာကိုစီးရီးယားပေါင်150နဲ့တက်လလီတာ100ချထားပေးတာဖြစ်ပြီးဒီတိုင်းအလွတ်ရောက်ရင်တော့ဈေးက2ဆပေးရပြီးတလီတာကိုစီးရီးယားပေါင်450ပေးရတာဖြစ်ပါတယ်ဒီ Smart card နဲ့ပေးတဲ့စနစ်ကိုဓာတ်ဆီရှားပါနေတဲ့မနစ်ကစတင်ခဲ့တာပါကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ကန့်သတ်မှုတွေချထားတဲ့ဘရာဇီးနိုင်ငံမှာစီးပွားရေးကျဆင်းမှုဒဏ်ကိုပါခံရခြင်းမှာပဲအကျဉ်းသားဟောင်းတွေနဲ့ဖွဲ့စည်းထားတဲ့ NGO အဖွဲ့တစ်ဖွဲ့က Rio de Janeiro ကဆင်းရဲသားရပ်ကွက်မှာကူညီထောက်ပံ့ရေးပစ္စည်းတွေဝေပေးနေပါတယ်။ဆင်းရဲမွဲတိပ်ပြီးကျဉ်းနေတဲ့အိမ်တွေမှာနေရတဲ့ရပ်ကွက်သားတွေမှာစားစရာမရှိဘဲဖြစ်နေတာကြောင့်ဥဆော်ဦးလို့ခေါ်တဲ့ဒီဖွဲ့ကစားစရာတောက်စရာတွေအပြင်နှာခေါင်းဆီးတွေကိုပါဖြန့်ဝေပေးတာပါ။နေအိမ်တွေမှာပဲနေဖို့နဲ့လူများသွားလာတဲ့နေရာတွေအများပြည်သူသုံးရင်တွေမှာနှာခေါင်းဆီးတွေတက်ဖို့ဘရာဇီးအာဏာပိုင်တွေကညှဉ်းပန်းတယ်လို့တင်ချက်တဲ့စီမံတွေနဲ့ချက်မှတ်နေတာလည်းဖြစ်ပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.33 ညပိုင်းဒိုမီတာ40 kHz 8.33 ညပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင်။
တော့ရမတမသတင်းတွေကိုဆက်လက်ကြီးညာပေးတော့မယ်မြန်မာနိုင်ငံကျန်းမာရေးနဲ့အာဂဇာဝန်ကြီးဌာနရဲ့မေလ9ရက်စနေညပိုင်းထုတ်ပြန်ချက်တွေအရကိုဗစ် -19 ရောဂါဓာတ်ခွဲနမူနာ453ဦးထဲကဓာတ်ခွဲအတည်ပြုလူနာတူထပ်မံတွေ့ရှိခဲ့ပါတယ်။ဒါကြောင့်စနေညအထိမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်သူစုစုပေါင်း188ရောက်ရှိသွားပြီဖြစ်ပါတယ်။အခုယောဂပိုးကုသခံရသူဟာရန်ကုန်မြို့မြန်ကုန်မြို့နယ်အတွင်းနေထိုင်သူအသက်49နှစ်အရွယ်အမျိုးသမီးဖြစ်ပါတယ်။လူနာအမှတ်98နဲ့ထိတွေ့မှုရှိခဲ့သူဖြစ်ပြီးတော့အသွာလာကန့်သက်ခံထားရသူလည်းဖြစ်ပါတယ်။ဒေသတွေမှာဗိုင်းရပacy ကုသခံရမှုအ ਨੇ စုံနိုင်ငံတွေကဒီနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာအခုချိန်ထိယောဂပိုးကုသခံရတဲ့အတည်ပြုလူနာ188ယောက်ရှိပါတယ်။အဒီထဲ68ယောက်မှာယောဂပိုးကင်းစင်သွားပြီဖြစ်ပါတယ်။တခွဲအတည်ပြုလူနာတွေကသေဆုံးသူအရေအတွက်ကတော့6ဦးရှိပါတယ်။မနေ့မေလ9ရက်နေ့စနေနေ့မှာပဲ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့နဲ့ထောက်ရကြီးကြီးရေးဖော်ဆောင်နိုင်ဖို့အတွက်အပြစ်ခတ်ရက်စဲသွားမှာဖြစ်တယ်လို့မြန်မာတမတော်ကကြေညာပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်အဖွဲ့အစည်းဖြစ်တမတ်ထားတဲ့အဖွဲ့အစည်းတွေရှိတဲ့နေရာတွေကလွဲလို့ဇန်နဝါရီမှာမေလ10ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိအပြစ်ခတ်ရက်စဲသွားမယ်လို့တမတော်ကကွယ်ရေးဦးစီးချုပ်ရုံးကကြေညာခဲ့တာပါ။လက်ရှိမှာအကြမ်းဖက်အဖွဲ့အစည်းအဖြစ်အစိုးရကတတ်မှတ်ကြေညာထားတာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အာစာအဖွဲ့တို့ရှိပြီးတိုက်ပွဲတွေအများဆုံးဖြစ်နေတာကလည်းရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်ပတ်ဝန်းကျင်မှာဖြစ်ပါတယ်။တမတော်အနေနဲ့နိုင်ငံတွင်း COVID-19 ကပ်ရောဂါတိုက်ဖျက်ရေးမှာအထိုက်အားတိုက်ကူညီဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။ကမ္ဘာတဝန်းအခုလိုကပ်ရောဂါဆွေးကြီးဖြစ်နေချိန်မှာလက်နက်ကိုင်ပြည်ပကတွေရပ်တန့်ပေးဖို့ကုလသမဂ္ဂလူရည်မှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မလ23ရက်နေ့ကထုတ်ပြန်ထားတဲ့တိုက်တွန်းချက်ကိုလည်းတမတော်ရဲ့ကြေညာချက်ထဲရည်ညွှန်းဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတုံ့ပြန်ကန့်တယ်ခဲ့တဲ့အခါထင်သာမြင်သာပေါ်ပေါက်လာခဲ့တဲ့တရုတ်နိုင်ငံရဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးစနစ်အတွင်းကအားနည်းချက်တွေကိုပြုပြင်ပြောင်းလဲသွားမယ်လို့အစိုးရကြီးတန်းတာဝန်ရှိသူကစနစ်နေ့မှာပြောပါရယ်။တရုတ်နိုင်ငံဝူဟန်မြို့မှာစပြီးအကြီးအကျယ်ကူးစက်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကပ္ပကရောဂါပေးကိုတရုတ်အစိုးရရဲ့တုံ့ပြန်ကန့်တယ်မှုနှိမ့်ခွေးရတယ်ဆိုပြီးပြည်သူ့မှာရောပြည်ပမှာမှာဝေဖန်ခံရတာပါ။ဒီကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကတရုတ်နိုင်ငံရဲ့အုပ်ချုပ်မှုနဲ့အုပ်ချုပ်ရေးစွမ်းရည်ကိုဆန့်သက်လိုက်တာဖြစ်ပြီးကယောဂပြဒနာကိုကင်တွေရမှာတရုတ်ကျမ်းမာရေးစနစ်ရဲ့လက်ဟာချက်တွေကိုထောက်ပြလိုက်တာဖြစ်တယ်လို့လည်းတရုတ်မျိုးသားကျမ်းမာရေးကော်မရှင်ဒုတိယဝန်ကြီးလင်းဘင်းကပြောပါတယ်။ပြည်ပြောင်းလဲမှုနဲ့အတူထိရောက်ပြီးဘိုးကချုပ်ကံမဲ့ကြီးကြပ်ကိုကဲမှုတရတိဆောက်ဖို့ယောဂကာဝေးထိန်းချုပ်ရေးစနစ်ကိုခက်မြောင်ပြုပြဖို့ကော်မရှင်အနေနဲ့ရည်ရွယ်ထားတယ်လို့လည်းသူကပြောပါတယ်။တောင်တရုတ်ပြည်နယ်ကအငင်းပွားနေတဲ့ဂျွန်နာမှာတရုတ်ကမ်းခြေဆောင်တပ်ဖွဲ့ကတင်မော20ကဂျပန်ငါးဖမ်းတင်မော20နောက်ကိုအမိလိုက်ဖမ်းတဲ့အတွက်ဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကသတိပေးခဲ့ရကြောင်းနဲ့အဲ့ဒီကိစ္စအတွက်တရုတ်နိုင်ငံကိုကန့်ကွက်ထားကြောင်းဂျပန်နိုင်ငံကပြောပါတယ်။တောက်ချာနေကအဲ့ဒီတရုတ်တင်မော20ဟာဂျပန်ငါးဖမ်းတင်မော20နောက်ကိုအမိလိုက်နေချိန်မှာအခုလိုသတိပေးခဲ့ရတာလို့လည်းဂျပန်ကမ်းခြေဆောင်တပ်ဖွဲ့ကစနေနေ့ကပြောပါတယ်။ဒေသခေါ်ဆန်ကာကူဖြစ်တယ်လို့ဒိုင်ဝယူဂျွန်းလို့လည်းခေါ်တဲ့လူမတီတဲ့ဂျွန်းအနေကရေပြင်မှာဖြစ်ပွားခဲ့တယ်လို့လည်း South China Morning Post သတင်းစာမှာဖော်ပြထားပါတယ်။ဂျပန်ငါးဖမ်းတင်မော20ကိုတရုတ်တင်မော20အမိလိုက်နေချိန်မိနစ်50အကြာမှာဂျပန်ကမ်းခြေဆောင်တပ်ဖွဲ့တွေကိုဈေးလွှတ်ခဲ့ရပြီးရေဒီယိုကတစ်ဆင့်သတိပေးခဲ့ရကြောင်းနဲ့အဲ့ဒီနောက်မှာတရုတ်တင်မော20ထွက်ခွာသွားကြောင်းနာဟာမြို့ကဒေသဆိုင်ရာဂျပန်ကမ်းခြေဆောင်ဌာနချုပ်ကိုကိုကပီဂျီဂျီတရင်ဌာနကပြောပါရယ်ဂျပန်ငါးဖမ်းတင်မောပေါ်မှာငါးဖမ်းတမား၃ဦးပါပြီးဘယ်သူမှထိခိုက်ဒဏ်ရာမရှိဘူးလို့လည်းပြောပါရယ်နောက်ကြတဲ့အစောပိုင်းကတော့တရုတ်ကမ်းရိုးတန်းအဆောင်တပ်ဖွဲ့ကသူတို့ရဲ့တင်မောတွေဒိုင်ယူဂျူဂျွန်နာကင်းလှည့်ခဲ့တယ်လို့ဝေဘိုတရုတ်လူမှုမီဒီယာမှာရေးထားပါရယ်ရှိတိယပင်လေတွေကတဘာဝအရေးပြကျွဲွားတဲ့အဲ့ဒီဂျွန်ပိုင်ဆန်မှုအပေါ်ဂျပန်နဲ့တရုတ်နိုင်ငံတို့အကြားဆက်စုနေတဲ့ချီအငင်းပွားနေကြတာပါခင်ဗျ။2021ခုနှစ်အထိရွှေဆိုင်ထားရတဲ့တိုကျိုအိုလံပစ်အားကစားပြိုင်ပွဲဟာကယောဂါကနေကမ္ဘာကြီးပြန်ပြီးနလန်ထူလာတဲ့နောက်နှစ်မှာကျင်းပတဲ့အခါအကြီးအကျယ်ဆုံးအားကစားပြိုင်ပွဲကြီးတစ်ခုဖြစ်လာနိုင်တယ်လို့နိုင်ငံတကာအိုလံပစ်ကော်မတီကအကြီးအကဲအရှိဂျွန်ဂေါ့တ်စ်ကစနေနေ့ကပြောပါတယ်20ရာစုတဲ့ကမ္ဘာစစ်ကြီးတွေဖြစ်ပြီးကျင်းပခဲ့တဲ့နယူးယောက်အစားပြိုင်ပွဲတွေကိုထောက်ပြရင်းဩစတြေးလျဆစ်ဒနီအိုလံပစ်ပြိုင်ပွဲကိုဦးဆောင်ခဲ့သူလည်းဖြစ်လက်ရှိနိုင်ငံတကာအိုလံပစ်ကော်မတီရဲ့အကြီးအကဲအရာရှိလည်းဖြစ်သူဂျွန်ဂေါ့တ်စ်ကအခုလိုပြောလိုက်တာပါအိုလံပစ်ပြိုင်ပွဲကြီးကိုကြီးဖို့လေးနှစ်ကြာစောင့်ခဲ့ရပြီးတဲ့နောက်အခုထပ်ဆောင်ရတာဖြစ်လို့အရင်တုန်းကနှစ်ရှည်ကြာစောင့်ခဲ့ရတဲ့1920အန်တဝပ်နဲ့1948လန်ဒန်အိုလံပစ်ပြိုင်ပွဲတွေလိုပဲလူတွေရဲ့ပျော်ရွှင်မှုတွေနဲ့စိတ်သာယာရမှုတွေနဲ့ထင်ရပြီးအောင်မြင်မှုတွေရနိုင်ကြောင်းဩစတြေးလျအိုလံပစ်ကော်မတီရဲ့နှစ်လည်အစည်းအဝေးမှာဂျွန်ဂေါ့တ်စ်ကပြောခဲ့ပါတယ်ခင်ဗျာဒီနေ့ကနေဒီမနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံတွင်းမှာ COVID-19 ပြန့်နှံ့ကူးစက်တာကိုထိန်းချုပ်ဆောင်ရွက်နိုင်ရေးကာလအတွင်း တမရော်ဘက်ကအခုတနင်္ဂနွေနေ့ကစပြီးလေးလနီးပါးကြာအပြစ်ခတ်ရဆဲလိုက်တဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်တမရော်ရဲ့ပြစ်ခတ်တိုက်ခိုက်မှုရဆဲကြောင်းကြီးညာချက်ကိုသုံးသက်သူတချို့ကသတိနဲ့ကြိုးဆိုကြပါတယ်ကိုဗစ် -19 ကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေပုံပြီးထိရောက်စေဖို့နဲ့သာဝရညဉ့်ဉဏ်ရေးအတွက်ရည်ရွယ်တယ်လို့သုံးနှုန်းပြီးဒီကနေ့တနင်္ဂနွေနေ့ကစလို့မိုးရသည့်ကာလအတွင်းပြစ်ခတ်တိုက်ခိုက်မှုတွေရဆဲထားကြောင်းတမရော်ကကြီးညာထားတာပါဒီလိုအပြစ်ရတဲ့ကြီးညာချက်အပေါ်ကြိုးဆိုရမှာဖြစ်ပေမဲ့တမရော်နဲ့တိုင်းသားလက်နက်ကန်အဖွဲ့တွေကြားအပြစ်ရကြီးညာချက်တွေအတန်လန်ထုတ်နေတဲ့အပေါ်တန်တရားဝင်မိကြောင်းမြန်မာရေးလိလသုံးသက်သူဒေါက်တာတင့်ဆွေကပြောပါတယ
်လက်နက်ကန်တိုက်ပွဲတွေကိုအပြစ်ခတ်ရစရေးဆိုတဲ့ဟာကဘယ်သူကလှုပ်လှုပ်တာဟာအမှန်တမ်းမကောင်းတယ်ကျွန်တော်တို့ကြိုဆိုရမယ်ချက်ဖြစ်ပါတယ်သို့တော်လည်းပဲစစ်တပ်ဘက်ကရောလက်နက်ကန်တိုက်နေတဲ့တိုင်းသားအဖွဲ့စည်းတွေဘက်ကရောပေါ့နော်အာတကယ်ပဲလက်တွေ့ဘီခရရကြမလားညီညာယူဥတီမလားဆိုတဲ့အချက်ကတော့ကျွန်တော်တန်ပြရှိပါတယ်။ပုံမှန်လင်းလင်းနဲ့အာမနာရာဝေဖန်ထောက်ပြရင်တော့တမရော်ဘက်ကရောတိုင်းရင်သားလက်နက်ကင်ဖွဲ့တွေကရောပါနိုင်ငံရေးလုံနေကြတယ်လို့ကျွန်တော်မြင်ပါတယ်
။တမရော်ကအခုကြီးညာချက်မထုတ်ခင်ပြီးခဲ့တဲ့တပတ်မေလ3ရက်နေ့တုန်းကလည်းတိုင်းရင်သားလက်နက်ကင်အဖွဲ့တွေဖြစ်တဲ့ AATNLA MNDA ညီနောင်3ဘက်ကလည်းမြမတမရော်နဲ့ညီညာရေးလုပ်ငန်းစဉ်အစဉ်ပြေချောမွေ့စေရည်နဲ့ကိုဗစ် -19 ကာယောဂါထင်းချုပ်တားဆီးနိုင်ရေးအတွက်မေလ3ရက်ကနေမေလ31ရက်နေ့ထိတစ်ဖက်သက်အပြည့်ရထားမယ်လို့ကြေညာထားတာပါ။ဂျာမနီအခြေစိုက်တိုင်းရင်းသားနဲ့လက်နက်ကန်ပဋိပက္ခရေးကျွမ်းကျင်သူဆိုင်းဝမ်ဆိုင်းကတော့မြန်မာစစ်တပ်ရဲ့အခုလုပ်ရက်ကိုတန်မြာရှိနေပါတယ်
။အဲအရေးကြီးတဲ့အချက်ကတော့အေးရေးရတဲ့ညီတော်တုံးခွက်ရဲ့နိုင်ငံရေးကစားခွက်ကိုတော့ပြန်ပြီးတန်ပြကြတဲ့သဘောလို့ကျွန်တော်အဓိကအဆင့်ဆုံးအားဖြင့်ဖြစ်တယ်။ဘာကြောင့်လဲဆိုတော့အင်းနောင်မဟာမိတ်တောင်းပွဲကသူတို့ကကြေညာချက်တွေပဲသူတို့ကထောက်ထားပြီဗျာကိုဗစ်နဲ့ပတ်သက်ပြီးအဲ့ဒါချစ်တီရရောက်လုပ်နေအောင်လို့သူတို့အနေနဲ့မိကခုံလဲအစီသူတို့အပြည့်ရဆောင်မဲ့သူတို့ကကြေညာတော့အဲ့ဒီကြေညာတဲ့ခါကျတော့စစ်တပ်ဖက်ကလည်းသူကမကြေညာရင်သူကတကယ်ကိုအဲလူမကြီးလို့သူကအဖြစ်မခံနိုင်ဘူးလို့လူကြံထင်လာတယ်အဲ့ဒါကြောင့်မို့သူတို့ကောက်ခံနေတာအဲ့ဒီကြေညာချက်တောင်သူတို့ကတိကောက်ထုတ်တယ်
တမရော်ရဲ့အခုပြစ်ခတ်တိုက်ခိုက်မှုရစဲမဲ့ကြီးညာချက်အရာဆိုရင်တော့အကြမ်းဖက်အဖွဲ့လို့ကြီးညာတတ်မှတ်ထားတဲ့ဒေသတွေမပါဝင်ပါဘူးဗေဒေသတွေလို့တော့ကြီးညာချက်မှာအထူးကြပြောဆိုမထားပေမဲ့လက်ရှိအကြမ်းဖက်အဖွဲ့အဖြစ်ကြီးညာခံနာရတဲ့ရခိုင်လက်နက်ကန် AA နဲ့တိုက်ပွဲတွေရှိရာရခိုင်နဲ့ချင်းပြည်နယ်ရှိရာဒေသတွေမှာတိုက်ခိုက်မှုတွေရောသွားဖို့တော့မသေးကြပါဘူးဒါအပြင် AA ရခိုင်လက်နက်ကန်တပ်ဖွဲ့ကိုအကြောင်းပြုပြီးကချင်နဲ့ရှမ်းပြည်နယ်တွင်မှလည်းတမရော်ရဲ့စီရေးလှုပ်ရှားမှုတွေရှိလာနိုင်တယ်လို့ဆိုင်ဝမ်ဆိုင်ကရှုမြင်ပါလေ
။ဟင်းကြီးဆိုတာလည်းတူပါအဲ့ဒီရှမ်းပြည်မြောက်ပိုင်းမှာလည်းတူပါချက်စားရတယ်ကွာ။အချင်းပြည်မှာလည်းတူပါရှိတယ်ဗျာ။နောက်ရခိုင်ပြည်မှာလည်းတူပါရှိတယ်။ဆိုတော့ရှမ်းပြည်မြောက်ပိုင်းကတော့အဲ့ဒီမြေလောင်တုံးပွဲလှုပ်ရှားတဲ့နေရာ။အဲ့နေရာတွေဆိုလို့ရှိရင်မိုနီရဲ့ရှမ်းပြည်နဲ့တော့တိုက်မယ်ဆိုတဲ့ပုံစံမျိုးတူပါပြောထားတာပေါ့နော်။ဆိုတော့အဲ့နေရာတနေရာဖြစ်မယ်ဗျာ။နောက်ပြီးလုံရတဲ့တုံးရပါလောက်ကလားမသိဘူး။ KIA ကိုလည်းတူပါပြောထားလိမ့်မယ်လေ။အဲ့ဒီနေတဲ့နေရာတွေအဲတို့မောင်းထုတ်ပါတို့မမောင်းထုတ်နိုင်တဲ့နေရာတွေဝင်တိုက်ဖြားလို့နေတယ်ကျွန်တော်တို့ဝင်မိလိမ့်မယ်လို့ပြောတာလည်းသူကရှိတယ်။ဆိုတော့ကချင်ဧရိယာရဲ့စမ်းပြည်မြောက်ပိုင်းရဲ့ရခိုင်ဒေသအားလုံးရဲ့သူကအပြစ်ခံရစရည်အရာသူကအကြောင်းမဝင်ဘူးလို့သူပြောတာပြောထားတဲ့ပုံစံမျိုးသူကပေါက်တယ
်။တကယ်တော့အခုလိုကိုရိုနာဗိုင်းရပ်စ်ကရောဂါဆိုကြုံနေရတာကိုအခွင့်ကောင်းယူပြီးပြည်သူတွေလှလားတောင်းတနေတဲ့ညဉ့်ဉန်းကြီးကိုဦးစားပေးဖော်ဆောင်ကြစေလို့ကြောင်းတော်ရတင်းဆွေကတိုက်တွန်းပါလေအ
ဲ့တော့ဗျာကျွန်တော်တို့နိုင်ငံမှာပြည်တွင်းစစ်ကြီးရလဲကြာပြီသူကိုရိုနာဗိုင်းရပ်စ်ကရောဂါကြီးရလဲကြီးမားနေတယ်အစိုးရရအကောင်သင်ခန်းစာယူနိုင်ကြဖို့ကျွန်တော်ဥတည်စေခြင်းနဲ့ဒါဟာတန်းတူပြည်သားအလုံးရဲ့လူရင်းစံတာလဲဖြစ်တော့ကဒီအခြေအနေကိုခွန်ကောင်းတရက်အနေနဲ့အသုံးချပြီးတော့နိုင်ငံရေးလှုပ်တာတွေနေကြပါလို့စစ်တပ်ဘက်ကရောတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းအားလုံးကိုပါကျွန်တော်တို့လေးနဲ့အနုညွတ်ရတရားခံလို့ပါတယ်ခင်ဗ
ျစနေနေ့ကထုတ်ပြန်လိုက်တဲ့တမရော်ရဲ့ပြစ်ခတ်တိုက်ခိုက်မှုရစဲကြောင်းကြီးညာချက်တဲမှာတော့ဒီအပြစ်ရကာလအတွင်းတမရော်ကဝေးဦးစည်းချုပ်ရဲ့ညဉ့်ဉန်းရေးမူဝါဒ6ချက်တွေက4ချက်ကိုလိုက်နာကြဖို့လက်နက်ကန်တိုင်းရင်းသားအဖွဲ့တွေကိုတိုက်တွန်းထားပါတယ်အဲ့ဒီတဲမှာတိုင်းရင်းသားလက်နက်ကန်တွေအချင်းချင်းမတိုက်ခိုက်ဖို့နောက်လမ်းပန်းဆက်သွယ်ရေးမထိခိုက်စေဖို့စတဲ့အချက်တွေလည်းပါဝင်ပါတယ်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျ
အမေရိကန်ပြည်ထောင်စုတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့နယူးယောက်ကအဆောက်အုံအမိုးတွေပေါ်မှာပြီးပြင်စားပင်တွေစိုက်ပျိုးလာတဲ့အကြောင်းပြောပြပါမယ်။ ဆာတောက်အမှားများလာကြောင်းအင်တန်ရရောက်ပို့ဆောင်ပေးတဲ့ဝန်ဆောင်မှုတွေနှောင့်နှေးလာတာနဲ့အတူပဲလူရက်ပစ္စည်းမရမှာကိုစိုးရိမ်လာကြတဲ့နယူးယောက်မြို့ကန်တွေကြားတချို့ကကိုယ်တိုင်စိုက်ပျိုးလာကြပါပြီဖီယိုရီဒင်းတောက်ဒီမက်ထရီဘာရှင်နင်သတင်းပေးပို့ထားပါတယ်လူစီလက်ဆာက
Hindi ဟင်းရဲ့ကြိုက်သူမဟုတ်ပါဘူး။ In them, my music has been poppy. In our film, you got la maro, mohien dui, chetun buvin dui ne, a duwe, strawberry, hinka muijan binu a pin, the pandi pin le shibari. Coronavirus goose, bianamu pito, the chaturi lube, lesa le, lulame, chikebari. Malale banga salu, buvin lirigu, a pin ma tapi, a kame, pian we get aba. ပထမဆုံးနေ့မှာပဲပြိုးပင်150လောက်ရှူသွားချပြီးသတင်းတစ်ပတ်အတွင်းမှာပဲနှစ်ဆတက်လာခဲ့ပါသေးတယ်။သူ့ရဲ့အင်ဂျင်တွေလည်းတီးပင်စားပင်တွေကိုယ်တိုင်စိုက်ပြီးတတ်နိုင်သလောက်အင်ထဲမှာနှိမ့်နိုင်ဖို့သူကမျှော်လင့်ထားတာပါ။
I'm trying to think of ways to help other people do that. I think right now
ကျားသူတွေကိုကူညီချင်တာနဲ့ပဲလုပ်ဖြစ်ခဲ့တာပါ။ဆိုင်တွေမှာစားတောက်တွေစစ်ချိတ်ဝဲလို့ရပါမယ်။လူတွေကဗိုင်းရပ်စ်တော့အကူမခံချင်ကြပါဘူး။ဒါကြောင့်တတ်နိုင်တဲ့လောက်အိမ်မှာပဲနေဖို့ကအရေးကြီးလာသလိုအိမ်မှာပဲကိုယ့်အတွက်ဖူလုံပြည့်စုံအောင်လူတွေကစီစဉ်နေကြတယ်လို့ယူဆတဲ့အကြောင်း။နောက်အဆောက်အုံအမှုတွေပေါ်မှာအားလုံးစုပေါင်းပြီးတည်ပင်စားပင်တွေစိုက်ပျိုးလာတဲ့အကြောင်းတွေ
ောင်သူဖြစ်ပါတယ
် I like to grow a lot of herbs because they're generally
ဖင်ကအမွေးကြံရွက်တွေကဝယ်ရည်စည်းကြီးလို့ဒီပင်တွေကိုပို့ပြီးတော့စိုက်ချင်ပါတယ်တဲ့နောက်ခရမ်းကျင်တီးနဲ့ငရုတ်ကောင်းပင်တွေကလည်းစိုက်ရလွယ်ပါတယ်တဲ့နယူးယောက်မြို့သူမြို့သားတွေတိပင်စားပင်တွေကိုယ်တိုင်စိုက်ချဖို့ Grow New York City အဖွဲ့ကအပိတိုက်တွန်းနေတာနှစ်ပေါင်း30ရှိခဲ့ပါပြီမတုံတော့တဲ့ကာယနာယနေရာတွေကိုတိပင်စားပင်တွေစိုက်ချတဲ့ Grow New York City အဖွဲ့ကအခုကာလမှာတော့လိုအပ်သူတွေထံကိုဟင်းသီးဟင်းရွက်တွေပို့ဆောင်ပေးနေတာပ
ါ Thousands of boxes in the communities that are really hard hit
အစားအသောက်ဝယ်ဖို့မတတ်နိုင်သူတွေစိုက်ပျိုးဖို့နေရာမရှိကြတဲ့အမှန်တကယ်အခက်အခဲဖြစ်နေကြသူတွေထံကိုတစ်သီးဝလံဟင်းသီးဟင်းရွက်ဘူပေါင်းထောက်နဲ့ချီပေးပို့နိုင်ခဲ့ပါပြီလို့အဖွဲ့ရဲ့ဦးဆောင်သူမာဆယ်ဘန်အိုယန်ကပြောဆိုခဲ့တာပါနယူးယောက်မြို့မြောက်ပိုင်းမှာရှိတဲ့ Bio Regional Living Center ကတော့တဘာဝနဲ့တဟဇာတဖြစ်အောင်နေထိုင်နည်းကိုလမ်းပြပေးတာပါ Organic သစ်သီးနဲ့ဟင်းသီးဟင်းရွက်တွေစိုက်ပျိုးတဲ့အဲ့ဒီစင်တာရဲ့ပိုင်ရှင် Andrew Fox ကတော့အခုကယောဂါဘေးကြီးကြောင့်စီမံကိန်းချဆောင်ရွက်မှုတွေမှာမှားယွင်းလွဲချော်မှုတွေပေါ်လွင်လာစေတယ်လို့ပြောပါတယ
် You want to have food banks places where they've thought about like
ရှိခါတူလောင်းနဲ့ဘန်တွေထားမယ်ဆိုရင်လူအဖွဲ့စီတစ်ခုအတွင်းကလူတွေအလုံးအတွဲလနဲ့ချီပြီးတော့ပေးနိုင်မယ်ဒါမှမဟုတ်လေအနည်းဆုံးတော့တစ်လဖြစ်စီနှစ်လဖြစ်စီလုံလောက်တဲ့ရိတ်ခါပမာဏကိုပြင်ဆင်ထားရမှာဖြစ်တယ်လို့ပြောဆိုခဲ့တာပါမုံမြော်အဆောက်အုံကြီးတွေနဲ့နယူးယောက်မြို့တော်ရဲ့အပေါ်စည်းမြင်ကွင်းမှာအခုတော့အနည်းငယ်စိမ့်လန့်လာပါတယ်။နေရောင်ကားထီးကြီးတွေအပန်းဖြေထိုင်ကုန်တွေရဲ့နေရာတချို့ကိုဟင်းသီးဟင်းရွက်စိုက်ခင်းတွေအစားထိုးနေရာယူလာတာဖြစ်ပါတယ်ရှင်။ကျမတင်ကြီးထိုက်ပါ။
မင်္ဂလာပါရှင်မြန်မာတနိုင်ငံလုံးမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့အစာနီပါဒီတစ်ပတ်မှာတော့ COVID-19 ကြိုတင်ကာကွယ်မှုတွေကိုလှုပ်ဆောင်နေတဲ့စည်စနာဝန်ထမ်းတွေရှိတဲ့ကချင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ
်လူထုရဲ့ awareness တွေလည်းအများကြီးလုပ်ဖို့လိုအပ်နေသေးတယ်ပေါ့နော်အဓိကတော့သူတို့ကဒီကြောက်စိတ်ပေါ့နော်တချို့ကြတော့လည်းပြစ်စက်ခတ်နေတယ်ပေါ့နော်ပြောချင်တာတော့အဲလိုမျိုးသူတို့ရဲ့ awareness မရနိုင်သေးတဲ့နေရာတွေလည်းအများကြီးရှိတယ်
COVID-19 ပညာပေးလုပ်ငန်းလုပ်ဆောင်ရမှာစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးကချင်ပြည်နယ်ကစေတနာဝန်ထမ်းကောင်းဆောင်ကိုဇက်ကပြောပြခဲ့တာဖြစ်ပါတယ်။ဒီဆောင်မှအပြည့်စုံကိုမြစီနာ News Channel ကသတင်းတော့အစတာကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်။မနေ့9နိုင်ရီကိုရောက်လာတဲ့မနောကွင်းမှာရာရင်နေထိုင်နေကြတဲ့စေတနာဝန်ထမ်းလူရဲ့အဖွဲ့တွေဟာတနည်းအားလုံးရှားမိုးတွေကိုလုံဆောင်ဖို့အစဉ်အဆက်ဖြစ်နေပါပြီ။အဲ့ဒီလူငယ်တွေဟာမြန်မာမျိုးနွယ်ကဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ကာကွယ်ခြင်းနဲ့ထိန်းချုပ်ခြင်းလုပ်ငန်းတွေမှာပါဝင်နေကြတာပါ။တချို့သောလူငယ်တွေကစီတာဘရိုကုန်တင်ကုန်ချစခန်းကိုသွားဖို့အစဉ်အဆက်ဖြစ်နေသလိုတချို့ကလည်းကိုဗစ် -19 တိုက်ချဲ့ရေးအတွက်ဒေသအာဏာပိုင်တွေဆင်ဆင်ထားပေးတဲ့ကွာရန်တင်းစင်တာတွေစီကိုသွားရောက်ကူညီဖို့အစဉ်အဆက်ဖြစ်နေပါပြီ
။ဟုတ်ကဲ့တယ်။ဖက်ယောဂါကိုကိုဗစ်ကဒီဆောင်နဲ့သင်္ဘောကိုကူးဆက်တယ်လည်းတော့
ကိုဗစ် -19 ရောဂါလိုရတဲ့သင်္ဘောကူးဆက်တာလေ။ဒါကြောင့်မလို့ကမ္ဘာလုံးအတိုင်းအတာမှာလည်းဒီယောဂါဖြစ်နေတဲ့အကြောင်းမလို့ကျွန်တော်တို့တက်နိုင်တဲ့ဘက်ကနဲ့ကျွန်တော်တို့တက်ဆွမ်းတဲ့ဘက်ကနဲ့ကျွန်တော်တို့ပြည်နယ်အတွက်ကျွန်တော်ငွေးလာတဲ့နေရာဖြစ်တဲ့အကြောင်းမလို့ကာကွယ်ချင်လို့ကျွန်တော်တက်နိုင်တဲ့ကောက်ဖာပါဝင်ပြင်ရဖြစ်ပါတယ်။
စေနာဝန်ထမ်းတဦးဖြစ်တဲ့ကိုတောင်ခုံကပြောပြခဲ့တာပါဒီလူငယ်တွေကကချင်ပြည်နယ်ကိုဗစ် -19 ကာကွယ်ရေးကွန်ရက်မှာပါတဲ့စေနာဝန်ထမ်းများဖြစ်ပါတယ်ကွန်ရက်မှာကချင်လူငယ်အဖွဲ့14ဖက်ပါရှိပြီးပြည်နယ်အတွင်းအစိုးရလက်လန်းမမီတဲ့အပိုင်းတွေမှာအသက်နိုင်ဆုံးကူညီနေစုတဲ့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတာလည်းဖြစ်ပါတယ်အခုလက်ရှိအချိန်မှာတော့ပမောပူတာဦးနဲ့ကျနာခရိုင်တွေမှာကူညီမှုတွေပြုလုပ်ပေးနေပါတယ်ကွန်ရက်တာဝန်ခံကိုစုံနော်က
ဒီကလေးတော့မှပြန်ကျွန်တော်တို့ကဒီလူငယ်ပေါ့နော်လူငယ်ဒီသူတို့ရှိမှရှိတဲ့ခါလေးပဲကျွန်တော်တို့စောင့်ပြီးလုပ်လာတဲ့အခါမှာအဖြစ်ကလေးတွေတော်တော်လေးပြန်လာခဲ့တယ်။အခုနောက်ပိုင်းမှာကျတော့ဒီတန်တဲ့ဒီလုပ်ငန်းရှင်တွေကတော်တော်ကလည်းလူကြီးတွေရတယ်အဲ့ဒီအခါကိုပြန်လာတဲ့အခါတော့သူတို့ရဲ့ဒီနေရာမှာပါဝင်ချင်တယ်ဆိုတော့အလူငယ်လေးတွေလာဖြစ်နေတာရှိတယ်။အဲ့ဒါလည်းပဲကျွန်တော်တို့လည်းပတ်နေတယ်လို့ဆိုတယ်
အဖတ်သေးပါဝင်တဲ့လူငယ်တချို့ဟာမိဘတွေကယောဂကိုဆက်လာခဲ့ရင်ကိုယ်ဆရာငွေကြေးမရှိတဲ့အတွက်မတွားပါနဲ့လို့တားထားတဲ့အခြေကဝင်ရောက်လောက်ကင်နေတူတူလေးရှိပါတယ်။ယောဂနိုင်ငံကနေဆက်ကိုဖြတ်ပြီးချင်းချင်းလေးကိုပြန်လာကြတဲ့သူတွေဟာကိုရဲ့ရဲ့တူတင်ကာကွယ်နိုင်ရဲ့အတွက်ကျူပါမှုရဲ့အဓိကအာယုံဆက်ရလေးဖြစ်ပါတယ်။လူချင်းနဲ့ကမ္ဘာတီဂိတ်တွေကပြန်လာသူတွေကိုစစ်ဆေးရမှာတန်တရားရှိတဲ့သူတွေကိုဂိတ်နားမှာဆင်ဆင်ထားပေးတဲ့ quarantine center တွေမှာ20ရက်နေထိုင်ရပါတယ်။တန်တရားမရှိခဲ့ရင်တော့မိမိတို့နေထိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးတွေကိုပြန်ရပြီးသက်ဆိုင်ရာပြည်နယ်နဲ့တိုင်းကအစိုးရဆင်ဆင်ထားပေးတဲ့နေရာတွေမှာ20ရက်နေထိုင်ရမှာဖြစ်ပါတယ်။ကချင်ပြည်နယ်ကိုပြန်လာသူတွေအတွက်ကတော့မြစ်နားစီတာပရိုရက်ွက်ရှိကုန်တင်ကုန်ချနေရမှာစီမံခန့်ခွဲမှုတွေပြုလုပ်ပေးနေတာဖြစ်ပါတယ်။ကိုဗစ်ကျူတင်ကာကွယ်နိုင်ရေးကိုရက်မှာပါဝင်သူကချင်နယ်နဲ့ကျော့ဖို့အိတ်တမန်ရဲ့လုပ်တာအဖွဲ့ရဲ့ဒါရိုက်တာမစ္စတာဇက်က
ရန်နေကုန်တင်ကုန်ချကောင်းကရမှုအစူရနေပေါ့ဆန်တယ်
ကုန်တင်ကုန်ချနေရာမှာဟိုဘက်ကပြန်လာတဲ့သူတွေကိုတက်ဆိုင်ရာဒေတာကိုပြန်လဲပေးတာတွေကားဆစ်ဆင်ပေးတာတွေလုပ်ပေးရတယ်ကားတစီးပြီးတစီးပြန်လာတဲ့အချိန်ကျွန်တော်တို့ဘက်ကတော့ပို့တစီးပြန်ပေးရရင်လုပ်ပေးရတယ်ညတွင်းချင်းပူတော်ကိုပြန်ပို့မယ်ဆိုတာတွေကတော့အစူရဘက်ကလုပ်ပေးရတာပေါ့တချို့ပြည်တော်ပြန်တွေကညအေးရမဲ့သူတွေပါတယ်လေမနေ့ကဆိုညနှစ်နာရီလောက်မှပြန်ရောက်လာတော့ပြန်လွဲဖို့ခက်ခဲတာကြောင့်ဒီမှာပဲအိတ်လက်ရတဲ့သူတွေရှိတယ်သူတို့နှစ်နာရီရောက်လာကျွန်တော်လည်းနှစ်နာရီဆောင်ရတာပဲမနေ့ကလည်းဟိုဘက်ကကားကိုစီရောက်လာမလို့တည်တင်းနေရတာရဲ့ဒါပေမဲ့လည်းလမ်းမှာကားပြတ်တာရဲ့ရှိရဲ့ရောက်လာမယ့်အချိန်ရောက်မလာတော့စောင့်ရတာပေါ့
စီတာပရိုရက်ွက်ရှိကုန်တင်ကုန်ချနေရာတွေမှာပြည်တော်ပြန်တွေကိုဧပြီလ16ရက်နေ့ကနေစတင်ပြီးလက်ခံပေးနေတာဖြစ်ပြီးမေလ6ရက်နေ့အထိပြည်တော်ပြန်ဝင်ရောက်လာသူဦးရေ1000ကျော်ရှိနေပြီဖြစ်ကြောင်းသိရပါတယ်မေလ6ရက်နေ့အထိတရုတ်ပြည်မှလူဦးရေ4500ကျော်ပြန်လည်ရောက်ရှိနေပြီးတောင်းနေ့ချီပြန်လာဖို့ရှိတယ်လို့ပြောဆိုနေမှုတွေလည်းရှိနေပါတယ်အဖွဲ့အနေနဲ့ကာကွယ်ရေးပစ္စည်းပြည်အရေးမလုံလောက်တဲ့အတွက်တော့စိုးရိမ်မှုတွေရှိသလိုဆေးဖြတ်တဲ့ကိရိယာတွေနဲ့ပူတက်ဆေးမလုံလောက်တာတွေလည်းရှိတယ်လို့ဆိုပါတယ်။တာဝန်ခံကူးစုံတော်ကသူတို့မှာရှိတဲ့ပစ္စည်းတွေနဲ့ပတ်သက်ပြီးအသုံးပြုနေပုံကိုအခုလိုပြောပြပါတယ်
ဒီကခေတ်တော့ကျွန်တော်တို့ကဒီအဓိကတော့ဒီဆေးနဲ့နောက်ပြီးတော့ဒီဝတ်စုံတွေပေါ့နော်
ဆက်တဲ့ PDF တွေအဲ့ဒီမလောက်တဲ့ခါတွေရှိတယ်။နောက်တစ်ခုကတော့ဖေးတွေပေါ့နော်။ဖေးတွေကဒီကုသတဲ့ဒီဖေးဖြန့်တဲ့ခါတွေလောက်တဲ့ခါရှိတယ်။နောက်တစ်ခုကဒီကုသတဲ့ဟိုဖေးဖြန့်တဲ့ခါပေါ့နော်။တက်ပြည့်ရတယ်လို့အဲ့ဒီကိစ္စကဖေးလို့ရှိတယ်။ဒီမှာ PDF ဆိုတာဒီ PDF ကိုဆိုဆိုပြီးတော့ဟိုကသုံးလို့ဆိုရင်တော့ပေါ့နော်။ဒီစနေသုံးလို့ဆိုရင်အဲ့ဒီဟာကိုကျွန်တော်ကအဲဆိုဖူးပြန်တက်ပေါင်းမှာအဲ့ဒီကလား၆မှာ၃နေရာနေပါရှိပေါ့ဟွာပေါ့ဒီပေါ့သွားတဲ့ခါကျတော့ကျွန်တော်ကစိတ်နဲ့ပြန်ဖတ်လို့သုံးနေတယ်ဖြစ်နေလို့ရှိတယ်
လက်ရှိချိန်မှာဇေနဝန်ချန်းကွန်ရက်ဖွဲ့မှ PPE အင်ဂျီ9စုံတာရှိတယ်လို့သိရပါတယ်။နောက်ဝမှအဖွဲ့ဝင်လူငယ်တချို့ကလည်းအမျိုးသမီးများကွာရန်တင်းထားရှိတဲ့တူနာပြို့ကောလိပ်ကျောင်းနဲ့အမျိုးသားတွေကိုထားရှိတဲ့မြစ်ချနာတက္ကသိုလ်ရှိရာဖုန်ကန်ရာစီအမျိုးသားဆောင်မှတက်ဆိုင်ရာအဖွဲ့အစည်းများနဲ့ပူးပေါင်းကာလိုအပ်သည့်များကိုကူညီရင်းဆောင်တက်ခြင်းတွေကိုပြုလုပ်ပေးလျက်ရှိနေပါတယ်။နောက်ဘက်မှာပါတဲ့ backpack အဖွဲ့ကစစ်ပေးဆောင်စခန်းတွေကိုပညာပေးလုပ်ငန်းတွေလိုက်လံလှုပ်ဆောင်ပေးနေတဲ့အဖွဲ့ပါသူတို့အဖွဲ့ရဲ့တာဝန်ခံမစ္စတာဇက်က
အဓိကတော့ကျွန်တော်တို့မှာ PPE ဝတ်စုံမရှိဘူးပေါ့နော်။တွားပစ္စည်းအနေနဲ့ကျတော့ကျွန်တော်တို့ဒီအဓိကစစ်ပေးဆောင်ပေါ့နော်စစ်ပေးဆောင်စခန်းမှာလေအဲကျွန်တော်တို့ဟိုဒီရှူတင်ကာပွဲတဲ့အနေနဲ့သူတို့ကိုဒီဖူးသတ်ရှိလို့ရှိရင်ပေါ့နော်တကယ်လို့ positive ပေါ်လာတယ်ဆိုလို့ရှိရင်ဘေးပတ်ဝန်းကျင်ကိုဘယ်လိုမျိုးရှူတင်ကာပွဲရမယ်ဆိုတဲ့အချက်အလက်တွေပေါ့နော်။ဒါတွေကိုလိုက်ဝင်ငှားတဲ့အချိန်မှာဆေးပေါ့နော်ဒီဆေးကြီးအဲကလိုရင်းပေါ့ကလိုရင်းဆေးဖြုန်စက်နီးတွေတင်ထားပေးတယ်။ပြီးလို့ရှိရင်ဘယ်လိုမျိုးနေရာတွေမှာအဓိကဖြန်ရမယ်ဆိုတဲ့ဟာတွေအဲလိုက်ပေးထားတယ်။ဒီကလိုရင်းဆေးကြီးကတော့ကျွန်တော်ဒီအလူရှင်တွေကနေကုမ္ပဏီပေးရပေါ့နော်။အခုကျွန်တော်ဒီကချင်မြစ်နာမြို့မှာရှိတဲ့ camp တွေส่งแต่ละดอกปีนี่ปอนเนาะอกงลงมา
ปีเนี่ยซื้อยาพ่อมาเปล่าจะแช่ยารออชิมปีเนี่ยตัวกุนีไปในดูเซนะวันทันตะทองจอชื่อเดลงที่อ่ะบาร์ปีเนี่ยซื้อยายงยุนจาเยมูอู้สอสอก
โหตะสายาคนตีนท่าได้ญาติมาตรุบอลันเดียลุบไปมั้ยต่องไปมั้ยส่วนแล้วตรุอะไรมาท้ามั้ยป๊าราลาราซีซั่นไปมั้ยเดดะกันไม่เห็นบ่เลยเดดะกันเห็นเนาะตุแค่แค่ไม่ซิอูส่วนแล้วป๊าราลาราตรุยาได้โดยตลอดไอ้มาသောသောဘူးရဲ့နေဦးထိုင်မှုပေးမယ်ပြီးရင်တော့သူတို့အဲ့မှာ20ရက်20တရပြည့်လို့ဟိုဖွဲ့တွေလည်းပြန်ထွက်သွားပြီဆိုတော့သူတို့ဆက်လုပ်ချင်တယ်ဆိုတော့လုပ်မလုပ်ဘူးဆိုရင်တော့ကျွန်တော်ကဒီဘက်မှာ quarantine ပြန်ထားပေးရမယ်သူတို့ဟိုကာကွယ်ရေးအတွက်ဆိုတော့ခုကျွန်တော်ဒီမြစ်ကြီးကနေထားနေပြောတော့ဒီကာယီဝဲမှာသူတို့ဒီတရုတ်ကပြန်လာတဲ့ဖွဲ့တွေကျွန်တော်တို့လာပို့တာပေါ့လေလွယ်ကျန်လည်းပို့တယ်ကမ္ဘိုက်တီးယားပို့တယ်မော်တော်ယာဉ်တို့သူတို့ဖြည့်ဖြန်းပေးတဲ့လုပ်တွေလုပ်တယ်တောက်ခီးတွေရဲ့အပေါင်းတွေနေစစ်ဆေးပေးတာရှိတယ်။တော့ကျွန်တော်တို့ကတော့သူတို့ကအဲ့မှာထမင်းလဲကျွေးတယ်။ဟိုရေတန့်တွေပါလေးလဲတိုက်တယ်။သူတို့တည်းလူတွေဟိုစစ်ပြန်တဲ့အခါမှာတုံးတဲ့စစ်စည်းတွေပါလေးကျွန်တော်တို့ထုတ်ပေးတယ်
။ကိုရက်ကိုပြည်နယ်ဇမ္မာရေးဌာနကညီးပညာပိုင်းဆိုင်ရာတွေကိုထောက်ပံ့မှုတွေတာရှိတယ်လို့တာဝန်ခံကိုစုံတော်ကပြောပါတယ်။ဒါပေမဲ့လည်းဇမ္မာရေးနဲ့ပူပေါင်းလှုပ်ဆောင်မဲ့အစီအစဉ်တွေတော့ရှိတယ်လို့ဆိုပါတယ်။ကိုရက်အနေနဲ့ငွေကြေးပိုင်းမှာစင်ခေါ်မှုတွေရှိတယ်လို့သိရပါတယ်။ပညာပိမ့်မှုတွေလှုပ်ဆောင်ပေးနေပေမဲ့လည်းနိုင်ငံမှုအားနည်းတဲ့အတွက်ဒီထက်ပိုပြီးလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့တာဝန်ခံမစ္စတာဇက်ကဆိုပါတယ်။
ဥပမာကျွန်တော်တို့ဒီမနေ့ဆိုလို့ရှိရင်အဲမနေ့ဈေးပါကြီးပေါ့နော်ဒီအဲဒီနှကောင်းစီးပေါ့နှကောင်းစီးဒီလိုက်ဝေပေးတယ်လိုက်ဝေပေးတဲ့အချိန်မှာဒီဆိုလို့ရှိရင်တချို့တွေကကျတော့နားထောင်တယ်တချို့ကျတော့နားမလေဘူးနားမထောင်ဘူးလို့နော်အဲ့လိုမျိုးဖြစ်တဲ့ခါကျတော့ဒီလူထုရဲ့ awareness တွေကလည်းအများကြီးအဲလှုပ်ဖို့လိုအပ်နေသေးတယ်ပေါ့နော်အဓိကတော့သူတို့ကဒီကြောက်စိတ်ပေါ့နော်တချို့ကျတော့လည်းပြစ်စက်ခတ်နေတယ်ပေါ့နော်ပြောချင်တာကတော့အဲ့လိုမျိုးသူတို့ရဲ့ awareness မရနိုင်သေးတဲ့နေရာတွေကလည်းအများကြီးရှိသေးတယ်အဲ့တော့သူတို့ awareness တွေကလည်းအများကြီးပေးဖို့လိုအပ်နေသေးတယ်ပေါ့နော်
ကာကွယ်ရေးလုပ်ငန်းတွေဟာကချင်ကျန်းမာရေးလုပ်တာအဖက်တစ်ဖက်တီးလှုပ်ဆောင်လို့ရတဲ့အရာမဟုတ်တဲ့အတွက်အစိုးရကျန်းမာရေးဌာနတွေပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်တယ်လို့ဆိုပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြစ်တီနာ News Channel မှသတင်းတောက်အက်စတာဇာနီနဲ့ဒိုင်ယန် James တို့ဖြစ်ပါတယ်ဒိုးအတန်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ရုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hyundai တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ် နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နှားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။ရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီအမေရိကန်တင်မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အောင်လင်းဦးပါကုတ္တကာပတ်စင်စီစဉ်တစ်ခုကိုတင်ဆက်ပေးကြပါမယ်ဒီတစ်ပတ်မှာတော့ပြည်ပရောက်မြန်မာလူ့ကမ္ဘာတွေပြန်လက်ခံဖို့ဘလောက်ထိမြန်မာနိုင်ငံမှာအဆင်သင့်ဖြစ်နေပါပြီလဲဆိုတာကို VOA မြန်မာပိုင်းရဲ့စီးရီးဆွေးနွေးခန်းစီစဉ်မှာနားဆင်ကြရမှာပါမြန်မာကကိုဗစ် -19 ကရောဂါကြောင့်တစ်ကမ္ဘာလုံးအတွာလာပြီးကန့်သတ်လုပ်ငန်းကဏ္ဍတွေပိတ်ထားရတဲ့အတွက်ပြည်ပရောက်မြန်မာလူ့ကမ္ဘာတွေလည်းနေရပြင်နေကြပါတယ်သူတစ်ခင်ကတော့မြန်မာနိုင်ငံသားတွေအလုတ်သွားလုတ်ကြတဲ့ရင်းနှီးချင်းထိုင်းနဲ့တရုတ်နိုင်ငံတွေကပြန်လာနေသူတွေနဲ့နောက်ထပ်လည်းပြန်လာဦးမဲ့သူတွေလည်းတိုင်းနဲ့ချင်းရှိနေပါတယ်။ဆိုတော့ပြည်ပရောက်မြန်မာလူ့သမားတွေနေရပြန်ရေးအခက်အခဲတွေဘာတွေရှိနေသလဲ။နေရပြန်ရောက်လာသူတွေစောင့်ကြည့်ရေးစခန်းမှာနေထိုင်ကြတဲ့အခြေအနေတွေနဲ့နေရပြန်ရောက်လာတဲ့လူ့သမားတွေအတွက်ရေလိုရေရှိလိုအပ်ချက်တွေဘာတွေရှိနိုင်မလဲဆိုတော့ဆွေးနွေးမှာဖြစ်ပါတယ်။ဆွေးနွေးဖို့အတွက်ကျွန်တော်တို့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထွတ်ချေမူဆယ်မြို့ခြေဆိုင်ကယူနာလူမှုကွန်ရက်တင်ကဦးတောင်းထွန်းတို့ကိုဖိတ်ခေါ်ထားပါတယ်။ဦးထွတ်ချေကတော့ထိုင်းနိုင်ငံကမြန်မာရွှေပြောင်းလူသမားတွေရေးကိုတဆိုင်မမဆောင်ရနေတဲ့သူပါ။ဦးတောင်းထွန်းကတော့ဒီတရုတ်မြန်မာနယ်စပ်မှာလူမှုရေးလုပ်ငန်းတွေလုပ်နေပြီးအခုဆိုရင်လည်းပြန်လာတဲ့သူတွေအတွက်ကွန်ရက်တင်စောင့်ကြည့်ဆက်စည်တဲ့လုပ်ငန်းတွေမှာဦးဆောင်ကူညီနေရဆိုဖြစ်ပါတယ်။ဦးထွတ်ချေဦးတောင်းထွန်းမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ။
โอเคအရင်ဆုံးအနေနဲ့ကတော့နေဆက်ကပြန်လာနေကြတဲ့သူတွေနောက်ထပ်လည်းပြန်လာဖို့စီစဉ်နေတဲ့သူတွေရဲ့အခြေအနေကိုဆွေးနွေးစီခြင်းပါတယ်အခုဆိုရင်ထိုင်းနေဆက်တရုတ်နေဆက်ဘက်ကနေမြန်မာလူ့ကမ္ဘာတွေပြန်ဝင်ဖို့သက်ဆိုင်ရာနိုင်ငံတွေနဲ့ညှိနှိုင်းပြီးစီစဉ်နေတာရှိပါတယ်ဆိုတော့ဒီစီစဉ်တွေကအခုဘယ်လောက်ထိခီးရောက်နေပြီလဲခင်ဗျာခြားခြားမောရှိရလားထိုင်းနိုင်ငံဘက်ကအခြေအနေနဲ့ပတ်သက်လို့ဥတုချက်အရင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အခုလောလောဆယ်ရာတော့ဗျာဒီဟိုပြီးခဲ့တဲ့ကျွန်တော်တို့မတ်လတည်းမှာပြန်တဲ့အခြေအနေပေါ်မှာမူတည်ပြီးတော့ဟိုအစိုးရပေါ်တော့မြန်မာနိုင်ငံဘက်ကတော့ချိုးပါးတွေလက်ခံမှုပြင်ဆင်နေတာတော့ကျွန်တော်တို့လည်းတွေ့ရပါတယ်။ဒါပေမဲ့ကျွန်တော်တို့အဓိကအခုပြဿနာကဒီကျွန်တော်တို့ဒီ April လကုန်မှကျန်လာပါလို့မြန်မာအစိုးရအနေနဲ့လက်ခံထားတဲ့ဟာကို April လကုန်တဲ့ချိန်ကြီးဟိုလောက်ကဘာတွေကစောင့်နေတယ်ပေါ့ဗျာ။စောင့်နေပြီးတော့ပြန်မှုတွေကြတော့ဒီထိုင်းနိုင်ငံရဲ့ဟိုထပ်ထပ်ပြီးတော့တလတိုးလိုက်တဲ့ကျွန်တော်တို့ထိုင်းနိုင်ငံရဲ့ဒီအရေးပေါ်ဟိုချိန်ချညာချက်ချောင်းကိုမြန်မာပြည်ဘက်ကအခြေအနေနဲ့ဟုတ်ပဲဟိုမြောက်ဒီဘဲဆောက်လမ်းတလမ်းပဲဖွင့်ထားတဲ့ကြောင့်မလို့ဟိုလုံသမားတွေနေနေကတော့ပြန်ဖို့တော်တော်အခက်အခဲတွေနဲ့ကြုံနေရတာမျိုးကျွန်တော်တွေ့နေရတယ်ခင်ဗျာဟုတ်က
ဲ့မြန်မာလုံသမားတွေထိုင်းနိုင်ငံမှာအခက်အခဲတွေကြုံနေရတယ်ဆိုတာကျွန်တော်လည်းကြားရတာရှိပါတယ်တချို့ဆိုရင်အလုပ်တွေပြုတ်လို့မြန်မာပြည်ပြန်ဖို့လုပ်နေကြတယ်လက်ထက်ပေါငွေကြေးလည်းမရှိကြဘူးပြန်လို့လည်းမရဘူးဆိုတော့မျိုးတွေကြားနေရပါတယ်ဆိုတော့အဓိကဘာကြောင့်ဒီလိုအခက်အခဲတွေကြုံနေရတယ်လဲကိုတူချေ
အဓိကအဖြစ်ပေါ်ကကျွန်တော်တို့ဒီဘက်မှာရှိတော့လို့ဒီမှာရဆောင်ရွက်နေတဲ့လူတွေကတော့ဟိုအနည်းဆုံးသတ်မှတ်တာပေါ့ဒီမှာရှိတဲ့ထိုင်းနိုင်ငံမှာအလုပ်ကဘာအနည်းဆုံး9သိန်းလောက်ကအလုပ်ပြုတ်သွားတယ်။ဒါကျွန်တော်အများနဲ့ပြောတာကအလုပ်ပြုတ်သွားတဲ့ကျွန်တော်ရှိတော့လို့ဒီမှာရတဲ့အသိနဲ့ရှိတဲ့အလုပ်သမားတွေအလုပ်ပြုတ်သွားတယ်လို့ကျွန်တော်တို့ခန့်မှန်းလို့ရတယ်။ဒီချိန်မှာကျွန်တော်တို့ပြန်ပြီးတော့ဒီခွဲခြားရမှာတော့လုံးဝအလုပ်ပြုတ်သွားတဲ့အလုပ်သမားတွေရဲ့ကျွန်တော်တို့ဒီလူမှုဖူလုံရေးရံပုံငွေထည့်ထားတဲ့အလုပ်သမားတွေပုံစုရဲ့နောက်တတိယအမခံပြီးတော့ကျွန်တော်တို့အလုပ်ဆောက်မှာဘယ်သားစီရောဆောက်မှာဆိုပြီးတော့တတိယဟိုခြားရေးတောက်ရေးစီစဉ်ပြီးထားတဲ့အုပ်စုပေါ့နော်အဲ့ဒီအုပ်စုသုံးခုရှိတယ်အဓိကတော့ကျွန်တော်အစအလုပ်လုံးဝပြုတ်သွားတယ်အလုပ်ရဖို့လုံးဝမတင်ချတဲ့အခွင့်အရေးကပြန်မှုကအခက်အခဲရှိတယ်တချို့ကြတော့ဗျာဒီကျွန်တော်တို့ဒီအခုစား April အထိကျွန်တော်တို့တို့ကနေမဲ့အချို့ကလည်းအိမ်ကြီးငှားထားတာရှိတယ် April ကုန်တဲ့ချိန်မှာကျွန်တော်အိမ်ကြီးပြန်အပ်တယ်နောက်အစကပြောတယ်တို့ထင်တာကတော့ဒီဗေလထဲမှာတော့လုံးဝပြောင်းပြန်ရမယ်ဆိုပြီးကန်တီကာမှတွက်ထားဖို့နေရတယ်ဆိုတော့အရင်တော့ဆိုလို့ရှိရင်တော့နေဆက်တွေကနေတရားမှုကိုခိုးတင်တယ်ရှိတယ်။ခုကနေဆက်တွေမှာလည်းတချို့ဟာတွေကပိတ်ဆို့မှုတွေတအားများတော့ပြန်ဖို့လည်းခက်တယ်။ဆိုတော့ကျွန်တော်ပြန်လို့လည်းမရဘူး။ ထိုင်းနိုင်ငံထဲမှာလည်းစားရေးတောက်ရေးနေရေးထိုင်ရေးတွေကတအားခက်ခဲနေတယ်။ဟိုဒါကြောင့်မလို့ပေါ့အချို့အလုပ်သမားတွေကလည်းစိတ်သက်သာမှုတွေရှိလို့ကျွန်တော်တို့လည်းအဲဒီဟိုအလုပ်သမားတွေနဲ့ဆွေးနွေးတဲ့ဝယ်နေများပေါ့နော်ဒီကိုယ်စား online ဟောကျွန်တော်တို့ဒီဟိုတစ်ခါတည်းမှာတွေ့တွေ့ရသူတွေလည်းကြောပြီးတော့ဟိုဆောင်ရွက်ပေးနေရတယ်။နေ့တူတူပါပေါ့ဗျာအလုပ်သမားတွေကသူတို့ရဲ့စားရေးတောက်ရေးခက်ခဲနေကိုကျွန်တော်တို့ဖွဲ့စည်းလို့ဆက်သွယ်ဥပဒေကောင်းတာတွေဟိုပယ်နေရန်ကြောင်ပြန်ဖွင့်မလဲအဲ့ဒါအဲ့ဒီအရာတွေအများနာ
ဟုတ်ကဲ့ဦးတောင်ထွန်းတို့တရုတ်နိုင်ငံဘက်ကအခြေအနေရောခင်ဗျာပြန်လာတဲ့သူတွေပြန်လာခြင်းတဲ့သူတွေချောချောမောမောပြန်နိုင်ရရလားဗျာဒီထိုင်းနိုင်ငံဘက်ကအခြေအနေတွေကိုတော့ဒီဥထုချင်းဆွေးနွေးကြတာလည်းကြားမိမှာပါတရုတ်ဘက်မှာထိုင်းဘက်မှာလည်းအခက်အခဲတွေရှိနေလားဦးတောင်ထွန်းဟု
တ်ဟုတ်ကဲ့ကျွန်တော်မူဆယ်နေဆက်ပေါ့နော်တရုတ်နိုင်ငံဘက်ကပြန်လာတဲ့သူတွေကတော့အခက်အခဲရှိတယ်လို့တော့မကြားမိဘူးပေါ့နော်အဲသူတို့ဘက်ကနေဆိုတော့လည်းတန်ယုံနေတဲ့ချိန်ဆက်တော့ပြန်လည်ဝင်ရောက်နေတာအများကြီးရှိပါတယ်ခင်ဗျာမနေ့ကလည်းဝန်ကဒေတာကနေပြီးတော့300ပဲထားပါတော့เนาะ5ရောက်ပြီရောဆိုတော့300ပေါ့အဲပြန်လာရပါတယ်ခင်ဗျာတန်ယုံကနေပြီးတော့အစ်စ်တွေနေပြီးတော့အဲ20နေဆက်20နေဆက်ရန်တော့ပေါ့ဒီလိုက်ပူပါတယ်ခင်ဗျာလိုက်ပူပြီးတော့သူတို့တရားဝင်ပြန်လဲဆွဲရတယ်ဒီဘက်နေပြီးတော့လည်းတရားဝင်လက်ခံပြီးတော့အခုဆိုရင်သူတို့ဦးစင်မြို့မှာရှိတဲ့မနေ့ခြေကခင်ဗျာချက်တန်းကြောင်းအမှတ်3ပေါ့เนาะအမှတ်3မှာလည်းလူပြီးတွေကိုလက်ခံထားပါတယ်နောက်ပြီးတော့တရုတ်နိုင်ငံစတင်ကြောင်းမှာလည်းကျွန်တော်မျိုးသားတွေကိုတက်ခံထားပါတယ်ခင်ဗျာတက်ခံထားတဲ့အခါမှာသူတို့ကိုငင်းနေတာတော့သူ့ဘက်မှာတရုတ်ပြည်ဝူဟန်မြို့မှာလည်း3လ8တင်းနေရရတဲ့စက်ကူရန်ကြီးမှာလည်းနေရတယ်ဟိုတယ်ကြီးမှာလည်းနေရတယ်အဲတချို့ကျန်တဲ့အချုပ်ထဲမှာလည်းနေရတာရှိပါတယ်ခင်ဗျာအဲသူတို့ဒီမှာပြန်ရောက်လာတဲ့အခါအားလုံးအဆင်ပြေနေတဲ့ဟိုပြန်လေရောက်ရှိလာပါတယ်ခင်ဗျာအဲကျွန်တော်ဒီမူဆယ်ဘက်ကတော့တက်တန်ရအာနာပိုင်းဖွဲ့ပြီးဒီအေအိုင်အုပ်ချုပ်ရေးမြို့နယ်အုပ်ချုပ်ရေးဒီကိမန်ကရွေးယူနစ်ကိမန်ကရွေးနဲ့ဒီစစ်ချင်းကြီးမိသားတက်ဖွဲ့တော့ကျွန်တော်မူဆယ်မျိုးပေါ်မှာရှိတဲ့ဟိုကျွန်တော်ဂရုဏာလူမှုကွန်ရက်အစည်းအဝေးပါဝင်ပြိုင်းကြအစည်း18ဖွဲ့ရနေပြီးတော့လူရက်တဲ့အားဒီကိုအားလုံးဒီတင်ဆောင်ရွက်ပြီးတော့ကျွန်တော်တို့ဒီဘက်မှာအားလုံးကျမ်းမာရေးဆောင်ရွက်မှုတွေလည်းဆောင်ရွက်တယ်သူတို့နေဖို့ဆိုင်ဖို့စားဖို့တောက်ဖို့တွေလည်းအားလုံးစီစဉ်ဆောင်ရွက်ပြီးတယ်အားလုံးအခုချိန်ကြီးတော့ကျွန်တော်တို့ဒီမှာလည်းကျန်းမ်းမာမာနဲ့အားလုံးအဆင်ပြေပြီးတော့ပေါ်ပြပေးနိုင်တဲ့လူပဲဟိုပြောကြချင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဦးတောင်တော်ဆွေးနွေးတဲ့ကျေးဇူးပါဆိုတော့ကိုတွေ့ချင်ဦးတောင်တော်ဆွေးနွေးလို့ဆိုရင်တော့တရုတ်နိုင်ငံနေဆက်ဘက်ကအခြေအနေနဲ့ထိုင်းနိုင်ငံဘက်ကအခြေအနေကနည်းနည်းတော့ကွာနေပါတယ်အထူးသဖြင့်ဆိုတော့ကိုတွေ့ချင်ထောက်ပြတာတခုလည်းရှိပါတယ်နေဆက်ကိစ္စလည်းလောလောဆယ်မှာတခုရဲ့ဖွင့်ထားတယ်ဆိုတော့ပါဆိုတော့ဘာကြောင့်အခုလိုတခုရဲ့ဖွင့်ထားတာလဲကိုတွေ့ချင်လမ်းကြောင်းတခုလေးကနေခွင့်ပြုတာကဒီယောဂကုသမှုထိန်းချုပ်ရတာပိုလွယ်ကူနိုင်တယ်ဆိုတဲ့စဉ်းစားချက်မျိုးလားဘာကြောင့်အခုလိုနေဆက်ကိစ္စတခုလည်းဖွင့်ထားရတယ်လို့နားလည်ထားလဲကိုတွေ့ချင
်ဟုတ်အဓိကတော့ပေါ့ကွာကျွန်တော်တို့အနေနဲ့ကလည်းမရှိဘူးအဲ့ဒီမဲဆောင်ပြောင်းဖို့ဒီလမ်းတစ်လမ်းလေးကိုဖွင့်မယ်ဆိုတာဟိုမြန်မာဆွေးကပဲတောင်းဆိုတာလားထိုင်းဆိုရပဲခွင့်ပြုရပါဒါတော့ကျွန်တော်တို့ကိုယ်တိုင်လည်းမရှိဘူးမရှိလို့ဆိုတာကတော့အစိုးရတွေကိုယ်တိုင်ကလည်းကျွန်တော်တို့သိအောင်မမတိစရာမပြောတာတော့ရှိတယ်ဆိုတော့ကျွန်တော်ကဒီအဲ့လိုမျိုးမဲဆောက်တစ်ခုမဲဆောက်လက်တစ်နဲ့ညောင်ဒီတစ်ခုတည်းဖွင့်မယ်ဆိုလို့ရှိရင်ကျွန်တော်လက်တွေ့ပေါ့ဗျာမြေပြင်ကလုံးဝကြီးစိုက်ကြည့်ပေးကြီးမချစ်တဲ့နဲ့အာကြီးပေါ့တောင်းတောင်းအစိုးရတွေဟိုမစင်းစားတဲ့ကိစ္စကြီးလို့ကျွန်တော်ထင်တယ်ဘာဖြစ်လို့လဲဆိုတော့အလို့သမားတွေကလည်းတအားပြန်ကြည့်နေတယ်ထိုင်းနိုင်ငံအနေနဲ့ကလည်းဟိုအလို့သမားတွေတကယ်လို့ပြန်ကြည့်လို့ရှိရင်စဉ်းစားကြဟိုပြန်အောင်လုပ်စီခြင်းဆိုလိုချင်တာကတော့သူတို့အနေနဲ့ဟိုအလုသမာဒီအလုသမာချိုးဖို့လူခွင့်ချိုးဖို့မှုအလုသမာခွင့်ချိုးဖို့မှုတွေနဲ့ဟိုနိုင်ငံတကာမှာအတအားကိုသူတို့ဒီပြဿနာကြီးညှင်းဆိုင်နေရတယ်သူတို့ရဲ့ဟိုအမေရိကန်နဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒီဟိုအထူးကုန်သွယ်မှုတွေပါယာယီရက်ဆိုင်ထားတဲ့အနေအထားမှာဟိုအလုသမာခွင့်ရေးတွေနဲ့ချိုးဖို့ခံမှာဒီတအားဆိုးရင်လည်းဆိုတော့ကျွန်တော်တို့ကအဲ့ဒါမရှိသေးနဲ့ကျွန်တော်တို့အရင်တော့ကတည်းကဖွင့်လက်ဆရှိတယ်အနည်းဆုံးက gate 4ခုပေါ့နော်ဟိုကျွန်တော်တို့ဒီမဲဆောက်ပြောင်းဝင်ရှိတယ်ဟိုရနောင်းကော့တောင်းရှိတယ်ကျွန်တော်တို့ဒီမဲဆိုင်မဲဆိုင်တာချီလေးရှိတယ်နောက်ပြီးတော့ ठी ခီးပေါ့ကျွန်တော်တို့ဒီကန်ချာပစ် ठी ခီးရှိတယ်ဒီကြားထဲမှာမှဖြတ်လို့ရတယ်ကျွန်တော်တို့ဒီဟိုကန်ချာပူစာဖျားတောင်းစုလို့မို့တော်လို့ကိစ္စလည်းကလိုအပ်ရေးပေါ်လိုအပ်ရင်လိုအပ်တယ်လို့အစိုးရကြီးကြီးပြီးတော့ဖြတ်လို့ရတယ်မဖြစ်လို့အလုံသမားတွေရောကိုဗစ်ဒီပဲအစိုးရတွေရောလွယ်လွယ်ကူကူလုပ်လို့ရတဲ့နီလောင်းမတုံးနိုင်ပေါ့ဒါကြီးဘာအခက်အခဲရှိလဲဆိုတော့ကျွန်တော်မသိဘူးဒါပေမဲ့သင်ကြားတာကတော့လုံးဝလက်တွေ့မဆန်တဲ့အခါအဲလိုမလို့အလုံသမားတွေကဟိုပတ်စံနေကြည်ကြည်ပြီးတော့အစောပိုင်းအောင်ဆိုလို့ရှိရင်ခိုးပြန်တာရှိတယ်အခုကျတော့ခိုးပြန်ပြီးတော့ကျွန်တော်နေဆက်ဒီမှာလည်းဖမ်းမိတာရှိတယ်ဥမာပြီးခိုးဖက်ကမ်းမှာဟိုဥမာဒီကျွန်တော်တို့ခါတိုင်းဆိုလို့ရှိရင်ကော့ကော့တောင်းဘက်ကိုပြုလို့ရှိရင်ဘတ်ငွေ50တရာပြရတာဒီဘတ်ငွေ1000လောက်နဲ့ခိုးပြန်ရတာလည်းမျိုးတာဒါတွေကနေ့တိုင်းဖြစ်နေတာပေါ့ဆိုတော့ဒါကြောင့်မို့ကျွန်တော်ကအများအားအစိုးရကိုနှစ်ခုလုံးပေါ့နော်မိသားစုခံနေတာကဒီအုပ်သမားတွေလွယ်လွယ်ကူကူပြန်လို့ရအောင်ကျွန်တော်ဒီနေဆက် ဒီနေစားခိတ်တူပေါ့နော်ယာယီဖြစ်ဖြစ်ပေါ့နော်အခက်တန်းတစ်ခုတော့ကျွန်တော်တို့အမြန်ဆုံးဖွင့်လာတော့ဒါအကုန်လုံးဒီကြေကနာတွေကိုလည်းဆိုတရားဖြည့်ရနိုင်လို့ယူဆတယ်လေပေါ့
ဟုတ်ကဲ့ပါနေစားကပြန်ဝင်လာမဲ့သူတွေအတွက်ကြကြနနမပြင်နိုင်ဘူးဆိုရင်တော့တရားဝင်ပြန်လာမဲ့ကြေကနာမျိုးတွေလည်းပေါ်နိုင်ပါတယ်ဆိုတော့ဒီလိုဖြစ်လာမဲ့ဆိုရင်ယောဂထိချုပ်ရမှာလဲနောက်ဆက်တွဲအခက်အခဲတွေရှိနိုင်ပါတယ်ဆိုတော့ဒီလိုတရားဝင်လမ်းကြောင်းတွေကနေပြန်လာနိုင်တဲ့အန္တရာယ်မျိုးကတရုတ်နဲ့ဇက်ဖက်မှာရောဘလောက်ထိကြီးမားရှိနေလဲဦးတောင်တော်
ဟုတ်ကဲ့ကျွန်တော်ဒီဘက်မှာတော့လေတရားမဝင်ပြန်လာတဲ့သူလည်းမရှိဘူးတော့မဟုတ်ပါဘူးကြည့်ရတရားမဝင်ပြန်လာတဲ့ပေါက်ကြီးတရားမဝင်ပေါက်သားကြီးခုပေါက်ပြန်နေပြန်လာတဲ့သူလည်းရှိနေပါတယ်ခင်ဗျအဲဒါမဲ့တရားဝင်ပေါက်သားကြီးပြန်လာတဲ့သူကတော့ဒီဘက်ပုံများပါတယ်ခင်ဗျဘာဖြစ်လို့အဲ့လိုပုံများလဲဆိုတော့လေကျွန်တော်ပြောနေတဲ့မှာကျတရားမဝင်ပေါက်ကြီးမှာဒီဥပဒေကနေပြီးတော့ရှင်းရှင်းကျက်ကျက်သိတဲ့အရေးယူတာတွေရှိနေပါတယ်ခင်ဗျအဲနောက်ပြီးတော့တရားဝင်တဲ့သူတွေကျွန်တော်နိုင်ငံသားစစ်စစ်ဒီပေါ့နော်ကျွန်တော်မြန်မာနိုင်ငံသားတွေသွားတဲ့အခါမှာတရားဝင်သွားတာရှိတယ်တရားမဝင်သွားတာရှိတယ်ပြန်လာတဲ့အခါမှာလည်းတရားမဝင်ဟိုတရားဝင်ဝင်ကျွန်တော်နိုင်ငံသားမှန်လို့ရှိရင်ကျွန်တော်လက်ခံရမယ်ဆိုတဲ့ဟိုမိတော်ဆန်းစီကြီးပြောတဲ့စကားလည်းရှိပါတယ်ခင်ဗျအဲကျွန်တော်ကမှတော့မြန်မာပြည်သူရကလည်းတရားဝင်ပြန်လာတာပဲဖြစ်စီတရားမဝင်ပြန်လာတာပဲဖြစ်စီအားလုံးကိုလက်ခံပြီးတော့ကျွန်တော်ချင်းလေးခန်းနေမှာကျမကြီးစစ်စစ်ပြီးပါဝင်အားလုံးဆောင်ခဲ့ပြီးတော့ဟိုကျွန်တော်အားလုံးလက်ခံပြီးတော့ဟိုဆောင်ရွက်ပြီးလက်ခံပေးနေတဲ့အတွက်သူတို့ဘက်မှာတော့ကြီးကြီးမားမားအဲ့ဝင်လာချက်တာဒီဘက်ကနဝပြည်ဘက်ကိုပြန်လာတာကတော့ကြီးကြီးမားမားပြဿနာမရှိဘူးလို့ပဲဟိုကျွန်တော်ပြောချင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဦးတောင်တော်ဒါနဲ့တစ်ဆက်တည်းဆွေးနွေးစီချင်တာကတော့ဒီပြန်လာတဲ့သူတွေအတွက် quarantine ဆောင်ကြည့်စစ်စစ်ရဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်တချို့ကဒီစင်တာတွေကိုမတွားရင်တာမျိုးလည်းရှိကြပါတယ်ဟိုတချို့ကတော့လည်းသူတို့ယောဂတင်လာတဲ့သူဆိုပြီးပတ်ဝန်းကျင်ကညဉ့်ညင်းမအောင်စိုးရိမ်နေသူတွေလည်းရှိပါတယ်ဒါကြောင့်လည်းတို့တို့တိတိနဲ့နေရပြင်နေတဲ့သူတွေလည်းရှိပါတယ်ဆိုတော့ဦးတောင်တော်ခင်ဗျာဒီဦးတောင်တော်ကကိုယ်တိုင်လည်းဒီစင်တာတွေမှာအကူအညီပေးနေတယ်ဆိုတော့ဒီလိုဆောင်ကြည့် scan တွေဝင်ကြတဲ့အခါမျိုးမှာပြန်လာတဲ့သူတွေချမ်းမှာအဓိကစိုးရိမ်မှုတွေဘာတွေများတွေ့ရလဲခင်ဗျာတော
်တော်ဟုတ်အဲ့ဒါလေဟုတ်ကဲ့မိရလေးကောင်းပါလေခင်ဗျအဲကျွန်တော်ပြောချင်တာတော့လေသူတို့တရုတ်ပြည်ဘက်ကနေပြန်လာတဲ့အခါမှာဟိုဘူဆေကိုရောက်ပါတယ်ဘူဆေကနေပြီးတော့ကိုမျိုးကိုရွာဖြစ်တဲ့အဲနတ်ဖက်ကကိုခိုင်လာရှူစိန်ဒီစီဘောကြောင်မဲနောင်သူပေါ့နော်အဲ့ဒီဒေသတွေကိုပြန်ရောက်တဲ့အခါမှာလေအဲ့ဒီဒေသကျွန်တော်ရဲ့ဒေသရဲ့အခြေခဲရတယ်ကျွန်တော်ဒေသရဲ့အခြေခဲရပေါ့နော်တချို့ရွာတွေဆိုရင်လုံးဝဝင်မခံဘူးဗျလုံးဝဝင်မခံတဲ့အတွက်ကျွန်တော်ဒီဘက်ကနေတရားမဝင်ဝင်လာတဲ့ဒီကောင်မလေးဒီကျမကြီးဌာနနဲ့ဒီနဝကအဖွဲ့ကြီးရဲ့စစ်စည်းချက်အဲကျွန်တော်ဒီဖမ်းနေရဲ့စစ်စည်းချက်မပါလို့ရှိရင်ရွာတွေကလည်းလက်ခံဘူးဆိုတဲ့အတွက်သူတို့ကတရားမဝင်ဘဲနဲ့ပြန်လာလာတရားဝင်ပြီးမှပြန်လာလာအဲသူတို့ကကျွန်တော်ရဲ့ဒီစစ်စည်းချက်တွေကိုရရှိရယူပါတယ်ဗျတချို့ဆိုလို့ရှိရင်ဒီခက်မဲ့လုပ်ပြီးမှလမ်းတစ်ဝက်ခန့်ပြန်လာဆိုတော့ဒီစစ်စစ်ချက်တွေကိုပြန်လာယူပါလေခင်ဗျဒီစစ်စစ်ချက်တွေကိုပြန်လာယူခြင်းအပြင်သူတို့လမ်းဖြောက်လို့မှလည်းဒီစစ်စည်းဓာတ်တွေကိုဟိုစစ်စည်းတဲ့စကန်တွေကိုအတွဲတကူဒီဆိုင်ရွက်တွေပြပြီးတော့ကျော်ဖြတ်သွားလာနိုင်ပါလေခင်ဗျအဲတရားမဝင်ဘဲနဲ့သွားနေပြီဆိုလို့ရှိရင်လမ်းကြီးမှာဟိုတားဆီးမှုတွေအများကြီးဖြစ်တဲ့အတွက်အဲသူတို့မှကဒီဆိုင်ရွက်စကန်ကအရေးကြီးဆုံးအခြေအနေဖြစ်နေတဲ့အတွက်ဒီဆိုင်ရွက်စကန်ပါမှပဲဒီခက်ကြတဲ့အတွက်ကျွန်ုပ်ကမှာတော့ခုနဟိုပြန်လာတဲ့သူအားလုံးကအဆင်ပြေနေတဲ့လူတွေဟိုဒီဆိုင်ရွက်ကြည့်ပြီးတော့လမ်းသွားတဲ့ခါမှာအဆင်ပြေနေတဲ့လူတွေပြောလို့ရပါတယ်ဒါပေမဲ့တချို့ယွာတွေကတော့အဲ့ဒီဒီဆိုင်ရွက်စာတန်းပါလာတော့မှဟိုကြောက်ပြီးတော့သူတို့ယွာတွေကိုမဝင်ခံတာတွေလည်းရှိနေပါတယ်အဓိကတော့ဒီဆိုင်ရွက်စာတန်းတွေပါလို့ရှိရင်ပေါ့နော်သူတို့သွားဖို့လာဖို့အဆင်ပြေတဲ့အတွက်ဟိုကျွန်တော်ကမှာတော့ဒီဆိုင်ရွက်စာတန်းတွေကိုအားလုံးဒီတိုင်းစီရရဒီတိုင်းစီရလာယူပါတယ်အဲ့ကြောင့်ပေါ့ပြင်ပြင်းလေးလို့ပဲပြောလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးတောင်တော်ကျေးဇူးပါကိုတွတ်ချင်အမြင်ရောခင်ဗျာဒီပြန်လာတဲ့သူတွေအပေါ်မှာလူမှုရေးရာတည်ရမှုတွေနဲ့ပတ်သက်လို့ဆွေးနွေးပါဦးခင်ဗျာအထူးသဖြင့်ဒီမြန်မာနိုင်ငံမှာဆော့ဘိုင်းတော့ကဒီပိုးကုလူနာဖြစ်နေတဲ့အဖြစ်သူတွေကဒီပြည်ပကပြန်လာတဲ့သူတွေများတဲ့အတွက်လဲဟိုပြည်ပကပြန်လာတဲ့သူတွေကယောဂပိုးတည်လာတယ်ဆိုတဲ့အမြင်တွေကိုပိုအားပေးသလိုလည်းဖြစ်ခဲ့ပါတယ်ဆိုတော့ဒီလိုပြန်လာတဲ့သူတွေအပေါ်မှာအမြင်လွဲမနိုင်တဲ့ကိစ္စမျိုးဆော့ဆော့ကဦးတောင်တော်လည်းဆွေးနွေးရတဲ့အထက်မှာပါပါတယ်တချို့ဆိုရွာကြီးရက်ွက်တွေတွေမှာလက်မခံရင်ညာတာမျိုးတွေခွဲခြားဆက်ဆံတာမျိုးတွေမဖြစ်အောင်ပေါ့လေဘာတွေများလုပ်ဖို့လုံလဲကိုတို့ချစ်
အဓိကတော့ကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဟိုမတ်လလုံးအတွေ့အကြုံအောင်သူတို့ဆက်ပြီးတော့အစိုးရအနေနဲ့လည်းဒါကတော့တခါတူပါပေါ့နော်သူတို့မှလည်းဟိုရှင်းလင်းသက်သာတဲ့ဒီအရေးပေါ်တော့ဘာဘေးအန္တရာယ်ကာကွယ်ရေးဘူဝါဒတွေပြည်သူ့ကြက်ကြလည်းရှိဖို့များတော့အဲ့လိုမျိုးပေါ့သူတို့လည်းလုံနိုင်တယ်တော့ဒုက္ခတော့လည်းရှိတော့ပြဿနာတွေကျွန်တော်အများကြီးတွေ့ရတယ် ကျွန်တော်ပြန်သွားတဲ့လူတွေမှာလည်း like ခင်ပြီးတော့ကျွန်တော်တို့ဒီသူတို့ကိုထားတဲ့နေရာရမကောင်းတဲ့ဆိုတဲ့အကြောင်းတွေနောက်အဲဒီ quality center တွေကဖျက်ပြေးသွားတာဒီနောက်ကျွန်တော်ဖျားသုံးစင်းတော့မှလူညာနဲ့ရှိပြီးတော့ဥမာပြရောဘာ channel တွေမှာအဲ့လိုဟိုနေနေခဏနေရတာတွေအဲ့ဒါလေးကကြုံပါတယ်ဆိုအဓိကတော့ပေါ့လေဒါအဲ့ကာလမှာတော့ပထမဦးဆုံးနေဆိုတော့ပြောတဲ့လူပေါ်တာကြီးရည်ရှိတာပြောချင်တော့ပညာပေးလုပ်ငန်းစီစဉ်တော့ဒီကထားအောင်ပညာပေးလုပ်ငန်းစီစဉ်ဆိုရဲနေတစ်ပိုင်းကျွန်တော်ရှင်းတော်တို့မားတွေကိုလည်းဟိုတကယ်လို့ထိထိရောက်တဲ့ပညာပေးမှုအစီအစဉ်တွေရှိသလိုကျွန်တော်တို့ဒီကျွန်တော်တို့အဲ့ဒီကြေးရွာပေါ့နော်ဒီကျွန်တော်တို့ဒီသခံလူလူတွေကိုလည်းပညာပေးရမယ်သူတို့ကယောဂဖို့တည်တာလူတွေပေါ့ဒါရှင်းတော်မှုစကားကျွန်တော်တို့ဒီနိုင်ငံခြားရှင်းတော်တို့တပားတွေကပြူတာကဘယ်နှယောက်ရှိဘယ်နှယောက်ရှိနေလို့လဲပေါ့ခုလက်ရှိ190ကျော်တယ်မှာအဲ့ဒါကြောင့်လို့လည်းလည်းမေးစာရှိတာပေါ့ဆိုတော့တခါတရံကြပါအလို့သမားတွေကဒီမှာဒုက္ခဖြစ်ပြီးတော့ပြန်လာတယ်စားစားလည်းမရှိဘူးနေစားလည်းမရှိဘူးနောက်ဆိုးဆိုးချင်းအချွေးတော့မကြည်သေးဘူးသူတို့ပြားရမယ်သူတို့ကြိုဆိုတဲ့ပုံကလည်းလုံးဝစဉ်းစားမကြဘူးအဲ့လိုတိကျဆက်ဆံတဲ့ခွဲခြားဆက်ဆံတဲ့ပုံတွေရှိတာဆိုလို့ရှိရင်ဒါကြီးကကျွန်တော်အတွင်းမှာလူမျိုးပြိပခတ်တွေဖြစ်တဲ့ဒါမကဘဲနဲ့ကျွန်တော်ဒီ COVID အလွန်မှာတော့မှပဲဒီပြဿနာတွေကဟိုကြံရှိနေအောင်မှတင်တယ်ဒါကြောင့်မလို့ကျွန်တော်တို့ကအစောပြုတော့ပေါ့နော်ဒါကတော့ဒီ policy နဲ့ပတ်သက်လို့နောက်ပိုင်းပြောမှပဲဆိုတော့ချွတ်ပါဒီတော့ရှင်းရှင်းတော့အစိုးရအနေနဲ့ကျွန်တော်တို့လူကြီးတွေရောကျွန်အစိုးရပုံတဲ့အဖွဲ့အစည်းတွေရောပြည်နိုင်လူတွေကိုရှင်းရှင်းလင်းလင်းပေါ့ကျွန်တော်တို့ဒီလိုအချက်လက်တွေပေးနိုင်တဲ့အခါမျိုးတော့အဓိကလုံးတင့်တယ်လို့ထင်တယ
်။ဟုတ်ကဲ့ကျေးဇူးပါဒါနဲ့ပတ်သက်လို့ဦးတောင်းထွန်းကိုလည်းဆွေးနွေးစေချင်ပါတယ်ခင်ဗျာ။တရုတ်နယ်စပ်ဖက်ကပြန်လာတဲ့သူတွေအနေနဲ့ထိုင်းဖက်ကလည်းခက်ခဲနေမှရှိရအောင်ဆိုရင်တရင်အချက်လက်ရရှိရအပိုင်းတွေမှာရောလုံလောက်မှုရှိရလားအခုစကန်တွေရောက်လာတဲ့သူတွေခြေထဲမှာဟိုအဓိကဆိုရင်မူရီတရင်ချက်လက်ရရှိမှုတွေအပိုင်းနဲ့ပတ်သက်လို့လိုအပ်ချက်တွေရောရှိနေသလားဦးတော်တော
်အဲကျွန်တော်ဒီတရုတ်နယ်ဆက်ပြန်လာတဲ့အားကပုံမှန်ကနည်းနည်းကွဲပြားတယ်ဗျခုဘက်မှာကဒုက္ခရောက်ပြီးပြန်လာကြတဲ့လူတွေပေါ့နော်ဟိုသူတို့ဘက်မှာချုပ်ကြတယ်အချင်းကြတယ်ပြန်လာတဲ့လူတွေရှိတဲ့ခါကျသူတို့ဘက်မှာနေရတဲ့အခြေအနေနဲ့ကျွန်တော်ဘက်မှာနေရတဲ့အခြေအနေကတော်တော်ကွာခြားတယ်လို့ပြောလို့ရတယ်ဗျအခုဆိုလို့ရှိရင်ကျွန်တော်တို့ quarantine center မှာဟိုအเจ้าမြေမှာထားတယ်ဟိုပေါ့ဒီဥစားတင်ကြောင်းမှာထားတယ်တော့မြန်မာနိုင်ငံစာတင်ကြောင်းမှာထားတဲ့ခါကြတယ်အဲဒီမှာကောင်းမွန်မှုပေါ်နေရတယ်နောက်အထူးရှင်လေးရဲ့ရွှေမင်းမှုကြီးကလည်းပြည့်စုံနေတယ်နောက်ကျွန်တော်ဒီပလိုက်တာတင်းနေရဲ့ဟိုအလုံးဝိုင်းဝန်းဆောင်ရွက်မှုကြီးရောနောက်ဌာနဆိုင်ရာသက်ဆိုင်ရာတွေရဲ့ဟိုကူညီဆောင်ရွက်မှုကြီးရောဆိုတော့ဒီမှာအလုံးအပြည့်အစုံလုံးနဲ့နေကြရတယ်ဗျာ
ဟုတ်ကဲ့ဒါနဲ့တစ်ဆက်ချင်းဥတောင်းထောင်းကိုပဲဆက်ပြီးဆွေးနွေးကြည့်နေတာကတော့ဒီစောင့်ကြည့်စစ်ဆေးတဲ့ကာလနောက်ပိုင်းအလုပ်သမားတွေအတွက်ပြင်ဆင်ထားတဲ့အပိုင်းမှာဟိုအခုကတော့စောင့်ကြည့်စစ်ဆေးတဲ့စင်တာတွေဖွင့်ထားတယ်ဟိုဒီမှာတတ်မှတ်ထားတဲ့ရေအပိုင်းချလိုက်နေကြရမယ်ပြီးရင်တော့ကိုယ့်ရဲ့ကိုယ့်ရွာပြန်ကြပါလိမ့်ဆိုတော့တကယ်ဒီလူတွေဆိုတာကဟိုမိသားစုစာဝတ်နေရေးအတွက်ငကိုရဲအပိပတ်ထွက်အလုပ်လုပ်ကြတဲ့သူတွေကများပါတယ်ဆိုတော့သူတို့မိသားစုတွေအတွက်ဟိုဒီစင်တာတွေကထွက်သွားပြီးရင်လည်းဝင်ဝင်ရှိဖို့လုံးမဲ့ဆိုတော့သိကြပါတယ်ဆိုတော့ဒီလူတွေအတွက် quarantine scan တွေမှာတတ်မှတ်ရပြီလို့ကိုယ့်ရဲ့ကိုယ့်ရဲ့ပဲဖြစ်ဖြစ်တခြားတနေရာသွားကြတယ်ပဲဖြစ်ဖြစ်ပေါ့လေဘာဆက်လုပ်ကြမလဲသူတို့အတွက်အလောက်ကိုင်းတို့ဒီအထောက်ပံ့တွေပဲဖြစ်ဖြစ်စီစဉ်ထားတာတွေရောရှိကြပြီလားမရှိသေးရင်ရောဘာတွေပြင်ဆင်ထားဖို့များလုံးမလဲဦးတော်တော
်ဟောဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်နိုင်ငံရဲ့အခြေအနေရတော့ကျွန်တော်ပြောပေါ့နော်ဟိုစီးရတဲ့နိုင်ငံလည်းဖြစ်တယ်အားလုံးကမသိတုံနေတဲ့နိုင်ငံဖြစ်တဲ့အတွက်ကိုနိုင်ငံဆက်ရရလေကိုနိုင်ငံမှာလုံးဝရှိလို့ဒါခြားနိုင်ငံကိုခန့်လုံးလုံးကြရတာဖြစ်ပါတယ်။အဲ့ဒီအတွက်ကတော့ကျွန်တော်တို့နိုင်ငံတော်အစိုးရနဲ့နိုင်ငံတော်အစိုးရအနေနဲ့ကတော့ကျွန်တော်တို့ဒီအခုလေယာဉ်စိုက်ပျိုးရေးတွေမှာဝင်းတွေတွေမှာဟိုအပိပြီးတော့ပြန်လည်ပို့ထုတ်ပြီးတော့ဟိုစစ်ရုံတွေလည်းဖိတ်ခေါ်ပြီးတော့အဲ့လိုလုပ်ပြီးနိုင်ဖို့တော့လူမယ်ဖြစ်ပါတယ်ခင်ဗျာ။ဘာလို့လဲဆိုတော့ကျွန်တော်နိုင်ငံကလုံးဝရှိလို့ဒါခြားနိုင်ငံကိုသွားလုံးလုံးကြရတဲ့အခြေအနေဖြစ်ပါတယ်။အဲ့ဒီအတွက်နိုင်ငံတော်အစိုးရအနေနဲ့အဲလုတ်ကိုပြန်ပြန်ရှာပေးပြီးဘူးလုတ်ချောက်ပြီးပြီးဘူးတော့အားကြီးလိုအပ်ပါတယ်ဗျအဲ့ဒီအတွက်ကတော့လုတ်ပြီးနိုင်တဲ့ဟိုအချိန်ကြီးရအောင်တော့ကျူစားကြရမှာဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဦးတော်ကိုတွချင်အမြင်ရောခင်ဗျာအခုချုံမြရတဲ့ကယောကဟိုဘယ်ချိန်ကျမှအဆုံးသတ်မယ်ဆိုတာလည်းဘယ်သူမှမသိနိုင်နေပါဘူးဆိုတော့အခုပြန်လာတဲ့အလုပ်သမားတွေဆိုတာလည်းအများစုကနိုင်ငံသားကိုချက်ချင်းလဲပြန်ထွက်နိုင်အောင်မှမဟုတ်သေးဘူးဆိုတော့ဒီလိုနေနဲ့စောင့်ကြည့်စစ်စစ်ရဲ့စကန်နီမှာတတ်မှတ်ရပြည်ပြည်နောက်ပိုင်းမှာရောအစိုးရအနေနဲ့ဗားရီများစီစဉ်ပေးဖို့လုံးလဲကိုတူချေ
ဟုတ်အခုကတော့ကြာကျွန်တော်တို့ဒီဘက်မှာပြန်မဲ့ဒီလိုတော့တို့စတန်လေးကောက်တာဒါတွေကတော့ကောင်းပါလေဥပမာပြည်ဗားရီထိုင်းနိုင်ငံမှာဗားလို့တွေလုတ်ခဲ့တယ်ကိုရီးယားဘယ်ဒေသမှာတည်တယ်ပေါ့အခြေခံအဖြစ်ပေါ့ဥပမာနိုင်ငံတွေသမှာအဲ့ဒါဆိုလို့ရှိရင်တော့တို့သိနိုင်တာကအလုပ်သမားတွေအများစုပြန်တဲ့အများစုကဗားလို့နေဒီမှာလုတ်ခဲ့တယ်ဘာဖြစ်လဲဆိုတော့ရှစ်ပြောင်းအလုပ်သမားတွေကတချို့ကဒီမှာတကယ်ကိုကျွမ်းကျင်တဲ့ဟိုကျွမ်းကျင်တဲ့ဒီလုပ်သားတွေဖြစ်နေတယ်အဓိကအဖြစ်တော့ကျွန်တော်တို့စိုက်ပျိုးရေးလုပ်ငန်းမွေးပြေးလုပ်ငန်းကျွန်တော်ပင်လယ်ငါးဖမ်းလုပ်ငန်းဆောက်လုပ်ရေးကျွန်တော်တို့ဟိုတယ်နဲ့ခရီးသွားပေါ့ဒါအများကြီးပါသူတို့ရဲ့ကျွမ်းကျင်တဲ့လုပ်ငန်းရှိတယ်ဆိုတော့အစိုးရအနေနဲ့ဗာပြင်ဆင်ထားတဲ့လဲဆိုတော့ကျွန်တော်တို့အစိုးရအနေနဲ့တော့အပြောအမူရှိပါမှာပါဒီလိုဆိုအစိုးရဆိုရင်ကျွန် ဒါပေမဲ့ဟိုဒီကိုဗစ်ပြီးလို့ရှိရင်ကျွန်တော်တို့ကဘာပေါ်မှာဆက်ပြီးလို့ဆန္ဒရေးခါဟိုပြတ်တောက်ဖို့တည်ရှိခဲ့မယ်ဆိုတော့အဓိကတော့ဟိုကျွန်တော်နေမြင်တာတော့ဗောလေဟိုစိုက်ပြိုးမွေးမြူအခြေခံနဲ့လုပ်နေတယ်စိုက်ပြိုးရေးမွေးမြူလုပ်ငန်းတွေပေါ့အဲ့ဒါတွေကတော့ပြင်လဲငါးဆန်းလုပ်ငန်းတွေဒါတွေကကျွန်တော်တို့မှလည်းရှိပြီးသားဘာမှလည်းဒီမှာလာလောက်တယ်ဗောနော်ဒါဒီမှာလောက်ပြီးတော့ကြွချင်သွားတယ်ဘာသလို့ကျွန်တော်ဒီမှာနိုင်ငံမှာဟောအစားပြုအဲ့ဒီလုပ်ငန်းတွေမလုပ်နိုင်ရမလဲဒါကြောင့်မလို့ဆိုးအနေနဲ့အခုလိုမျိုးကိုဗစ်အလွန်မှာကျွန်တော်တို့စီးပွားရေးလုပ်ငန်းရှင်တွေကိုပြန်ပြီးတော့ဝေချေးထောက်ပံ့မယ်ဆိုတာမျိုးတွေအစားကျွန်တော်တို့ကြားနေချိန်မှာဘာဖြစ်လို့များဒီလုပ်သမားပြန်လာတဲ့လုပ်သမားတွေအတွက်ကောဟိုစနစ်ကြတယ်ကျွန်တော်တို့တိတိတတ်တတ်ဝေချေးချက်ပုံတွေနဲ့အစိုးရပြောတဲ့အလုပ်ငန်းကိုင်ငန်းတွေဟိုဖန်ကြီးစိတ်ကြဖန်ကြီးလုပ်ရှင်တော့ဒါရနိုင်တယ်အချိန်တော့ကျွန်တော်တို့ကပြင်ဆင်ထားမှုကတော့အစိုးရပြောတဲ့ဟုတ်ပြီဒီလိုလေတဆင်းကြပြင်ဆင်ထားမယ်အလုတ်တိုင်းဒီပေါ်များလာတာရည်ပဲနဲ့လေလုပ်သမားတွေကနေပါဘာဖြစ်လို့ဆိုတော့အဓိကနိုင်ငံသားတွေမှာဆင်းရဲပင်ပန်းပြီးတော့လူကုန်မှုခံရပြီးတော့သွားလုပ်စားနေတဲ့အလုတ်သမားတွေကအဓိကအားဖြင့်တခြားနိုင်ငံမှာကျွန်တော်နိုင်ငံကဝင်ဝင်ကောင်းလို့ပဲဒါမှမဟုတ်ကျွန်တော်တို့အခုလက်ရှိအစိုးရကကျင့်သုံးပြီးတော့ပေးနေတဲ့ကျွန်တော်တို့ဟိုတရက်ဝင်ဝင်4,800 5,000လောက်နေတော့အလုတ်သမားတွေအစီအစဉ်မှာဟုတ်ဘူးဒါကြောင့်မလို့အဲ့ဒီဟိုဒီကလောအခါရင်းနဲ့လည်းတိုးပြီးတင်တယ်တစ်ချိန်တည်းမှာပဲဆိုရပြောတယ်ကျွန်တော်အများနဲ့ပြောနေတယ်ကျွန်တော်တို့ထိုင်းနိုင်ငံမှာလည်းခုလက်တွေ့ပေါ်တော့အကောင့်တွေပေါ်ပြီးတော့အကျိုးရှိတယ်ဟိုလူမှုထုလို့ရမှာမဟုတ်ဖြစ်အောင်စနစ်ကျလုပ်အောင်တကယ်လည်းအလုပ်သမားတွေလည်းရှင်းရမယ်တောက်ရတဲ့ရည်ရွယ်ချက်ကိုကျွန်တော်တို့ထိုင်းလို့ပေါ့ကျွန်တော်တို့ဆုံးလိုက်ရှင်းပြပေးရတယ်အလုပ်သမားတွေကတောင်းတော့သူတို့ရဲ့ဝင်ငွေရဲ့900ခန့်လုံးကျွန်တော်မပေးချင်ရအောင်ကျွန်တော်ရှင်းပြမယ်ဘာသူတို့ရဲ့အကျိုးမြတ်ကိုအခွင့်အလမ်းတွေကိုသူတို့ကောင်းမသိဘူးအခုကျတော့သူတို့အာတိကုန်ပြီအခုတော့မှပဲအလုပ်သမားရမှာမဟုတ်ချက်ထားတဲ့အလုပ်သမားနဲ့မထဲထားတဲ့အလုပ်သမားကြောင့်ဟိုဟာနေချီနေခြင်းနဲ့ဒါကွာ။ဒါမလို့မြန်မာနိုင်ငံမြန်မာအစိုးရအနေနဲ့အစိုးရလုပ်ငန်းတွေပဲတည်ဆင်းတာလည်းမဟုတ်ဘူးလေ။အင်မတန်မှကျွန်တော်တို့ဒီစနစ်ကြတဲ့ကျွန်တော်တို့ဒီဖြစ်နိုင်ခြင်းရှိတဲ့ဟိုဖြစ်နိုင်ခြင်းရှိတဲ့ကျွန်တော်တို့ဒီဟိုဘူဝရရေးရည်ရေးဆက်ထားမယ်ကျွန်တော်တို့ဒီလူမှုဖူလုံရေးရံပုံမျိုးနဲ့ကျွန်တော်တို့စနစ်ကြအကောင့်တွေတော်တင်နေတယ်
โอเคဥတော်တော်အမြင်လဲဆွေးနွေးပါအောင်ခင်ဗျာဥတုချစ်ကတော့ဒီပြန်လာတဲ့အလုပ်သမားတွေအတွက်ပြည်တွင်းမှာလောက်ကန်ခွင့်ရင်းနဲ့ရတဲ့နဲ့လောက်ခလာစားတွေပေးဖို့ပါဝင်ပြင်ဆင်ထားစရာတွေရှိမယ်ဆိုပြီးဆွေးနွေးကြပါတယ်ဥတော်တော်အမြင်ရောခင်ဗျာ
ဟောဟုတ်ကဲ့မြန်မာနိုင်ငံပြန်ဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဟိုဒီစီအဆက်ကတော့ဒီလိုကဥတုချစ်ပြောသွားလို့ပါလို့ခင်ဗျာအဲလောက်ကန်ရှာဝေပေးနိုင်ရမယ်နောက်တစ်ခါသူတို့မြန်မာနိုင်ငံသားတွေကလည်းခုနိုင်ငံရဲ့ခုနိုင်ငံကမွေးရတာဒီရှိတယ်ဗျပရိုတန်ကခက်ခဲမှုရှိတယ်နေတော့ခုနိုင်ငံကိုသူ့ဘာဘာနိုင်ငံသားကိုမသွားဘူးဗျဟိုလုခလာတာစိတ်မကွာခြားဘူးသူအဲကျွန်တော်မြန်မာနိုင်ငံသားတွေကမြန်မာနိုင်ငံမှာပဲဟိုပြောမွေးပြောလုံလုံကြမှာဖြစ်သွားတယ်အဲကြောင့်ခုနဥက္ကဋ္ဌပြောသွားတာတကယ်ပေါ့ပါလေဗျကျွန်တော်လုံတိုင်လေးရှာဖွေပေးရမယ်နောက်တော့ရှင်းရှင်းမြတ်တဲ့ဝေဝေကိုလည်းပေးနိုင်ရမယ်နောက်တစ်ခါနိုင်ငံတကာထွက်တော့လုံလုံကျဟိုဆက်ရှင်ဆက်ညို့မပြီးတော့မှဒီလိုနိုင်ငံတွေမှာလက်သက်သုံးဆနိုင်တဲ့ဟိုဒါကလောက်အားကရရှိတယ်ဆိုလို့ရှိရင်တော့တို့နိုင်ငံတွေမှာပဲနေထိုင်ရမှာဖြစ်ပါတယ်။အဲကြောင့်နိုင်ငံတော်အစိုးရအနေနဲ့ကတော့ဟိုစစ်ရုံတုပ်ရုံကြီးနောက်စစ်ကြေးမွေးမြူရေးတွေအဲ့ဒီအကောင့်တွေပေါ်ပြီးဒီမယ်။အဲ့ဒီအပြင်ကိုခုနလောက်ခလာတာတွေနဲ့ဒီကေကိုရရှိနိုင်မယ်ဆိုလို့ရှိရင်တော့အကျိုးအမြတ်ရရှိနိုင်မယ်ဆိုလို့ရှိရင်တော့ဟိုမြန်မာနိုင်ငံသားတွေအတွက်လည်းအစီအစဉ်မှာဖြစ်တဲ့အတွက်တက်နိုင်ရောအကောင့်မှုဖြစ်အောင်တော့ဟိုဆောင်ရွက်မှုတွေအောင်ရပြီဘူးလူရမယ်သူဖြစ်ပါလေခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ဦးတော်တော်ဆွေးနွေးရကျေးဇူးပါဟိုဆက်စပ်ကိုထွတ်ချက်ထောက်ပြတဲ့အထက်ကတစ်ချက်ကိုလည်းအစီအစဉ်အဆုံးသတ်အနေနဲ့ဆွေးနွေးစီရင်ပါလေဒါကတော့ဒီဥရေဗျူရေးပိုင်းမှာပြည့်ရင်ပြောင်းလဲရမယ်ကိစ္စပါဒီနေရာမှာအခုလလယ်မှာပဲလွှတ်တော်တွေလည်းပြန်ဆပါတော့မယ်ဟိုအဓိကဆွေးနွေးမယ့်အထက်မှာဘတ်ဂျက်ကိစ္စတွေပါမယ်ဆိုပြီးတော့လည်းပြောနေတာရှိပါတယ်ဆိုတော့ဥရေဗျူရေးမှာအဓိကလည်းကြားတဲ့လွှတ်တော်အပိုင်းကရောအလုပ်သမားတွေအတွက်လုံတင်တာလုံနိုင်တာဘာများမြင်မိလဲကိုထွတ်ချက်
ဘောအဓိကတော့ကျွန်တော်တို့ကအစောအမြဲတမ်းပြောတယ်အဲ့ဒီကျွန်တော်တို့ရဲ့နိုင်ငံတော်အစိုးရမှာကျွန်တော်တို့ဒီရွှေပြောင်းအလုပ်သမားတွေကိုကာကွယ်တဲ့တူဒီမုံကျွန်တော်ပြည်ရင်းမှာရှိတဲ့ကျွန်တော်တို့ဒီပြည်ပြည်ရင်းအလုပ်သမားတွေကိုဟိုကာကွယ်ဖို့တကယ်ကိုစနစ်တကျဟိုဘူဝါဒရေးရတွေကဒါဆွတ်တော်ကနေပြတ်ထားမှာပေါ့နော်အဓိကနောက်ပြီးတော့လည်းကျွန်တော်သတိထားမိတာကတော့ညီမလက်ရှိအစိုးရမှာတော့ဒီဟိုအရေးပေါ်တဘောဘေးအန္တရာယ်ဖြစ်လို့ရှိရင်ဘယ်လိုကာကွယ်ရမလဲဆိုတဲ့ policy ကြီးတိတိကျကျရှင်းရှင်းလင်းလင်းရှိတာပေါ့ဗျာ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဟိုအရေးပေါ်ကာလမှာဘယ်လိုဒီကူညီရမလဲဆိုတော့ကျွန်တော်တို့ညီမဆိုနာမီတော့လည်းအများကြီးဒီနိုင်ငံတွေကကြာလောက်သွားတာကိုကျွန်တော်တို့တွေ့ရတယ်လို့။အခုလည်းဒီအရေးပေါ်ကာကွယ်ရေး policy တွေတို့မှဒီရှေ့တော်လို့ဒီမှာရတဲ့ဟိုမရှိသေးတော့အဲ့ဒီ policy တွေကိုဒါရှုတ်တော့နေပြီးတော့ကြာခံမှာပေါ့နော်။ဒီဘက်ကကျွန်တော်တို့ရှေ့တော်လို့ဒီမှာရပြပေါ့အထက်မှာရှိတဲ့ကျွန်တော်တို့ဒီအကြုံဒီမှာရပြပေါ့အဲ့လိုမျိုးတော့ဒီဆွတ်တော်အနေနဲ့လည်းလိုရဲနောက်တစ်ခုကတော့ ဟိုအရင်ကလည်းကျွန်တော်ပြောဘူးတယ် migration migrant တွေကိုရှိရလဲကျွန်တော်သူတို့ရဲ့ကျွန်တော်တို့အစိုးရကိုပေးရမယ့်အကွန်မြူနတီတာကောက်ခံပြီးတော့သူတို့ကိုလည်းစေတကြအကွယ်ပေးဖို့ဒါကြောင့်မလို့ဒါကြောင့်မို့သူတို့ရဲ့ဒီရှစ်ကောင်းအလုပ်သမားတွေကိုတုံးဖို့တီးတီးတန့်တန့်ကျွန်တော်တို့ဘတ်ဂျက်ရထားအောင်လဲဆိုတော့ကျွန်တော်အရင်ကအစိုးရတွေပဲကျွန်တော်တို့ဒါဟိုအကြံပြုစာတွေကျွန်တော်တို့ဟိုပေးဘူးတယ်ဒါကြောင့်မလို့ဒီဆွတ်တော်ကလည်းရှစ်ကောင်းအလုပ်သမားတွေကိုကျွန်တော်ဆွတ်ပြောတယ်ထုတ်ပြောမယ်ဆိုလို့ရှိရင် policy တီးတီးကြကြရေးဆွေးရမယ် policy ကနှစ်ပိုင်းရှိတယ်တာမန်ကာကွယ်ရေးနဲ့အရေးပေါ်ကာလကာကွယ်ရေး policy ကိုစနေတကြကျွန်တော်တို့ပြန်ရှင်ရောကျွန်တော်အလုပ်သမားကြီးဆောင်ရွက်နေလူနဲ့ပေါင်းပြီးတော့ညှိနှိုင်းပြီးတော့ဆင်းရဲကြရှိထားရမယ်။တစ်ချိန်တည်းမှာပဲဒီအလုပ်သမားရှိသလိုသမားတွေနိုင်ငံတော်အစိုးရတွေနဲ့ဘတ်ဂျက်တတ်တတ်မမရထားတာမျိုးရှိတဲ့လူတွေ
။ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီးဆွေးနွေးကြတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးသူချေတိမြင့်မှနေဆက်မူဆယ်မြို့အခြေစိုက်ဂယုနာလူမှုကွန်ရက်အတင်းကဦးတော်ထွန်းနဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်။စနေနေ့ဆွေးနွေးပွဲစီစဉ်လဲဒီမှာပဲအဆုံးသတ်ပြစေ။ဒီစီစဉ်ကတော့ VOA မြန်မာပိုင်းရဲ့စီရင်ည9နိုင်ကနေ10နိုင်နဲ့နေ့ကနေ့မနေ့6နိုင်ကနေ9နိုင် Radio စီစဉ်မှာနားဆင်နိုင်ရပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါနာဇီဂျာမနီတွေကိုအောင်နိုင်တဲ့85နှစ်မြောက်နှစ်ပတ်လည်နေ့ကိုရုရှားကစနေနေ့မှာကျင်းပပါတယ်။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်ပြန့်ပွားမှုအခြေအနေတိတ်ကိုဆိုးနေတာမို့အခမ်းအနားကိုတော့ကြီးကြီးကျယ်ကျယ်မလုပ်နိုင်ခဲ့ပါဘူး။ရုရှားမှာ24နှစ်ရဲ့အတွင်းဒီယောဂါကူးစက်ခံရသူ1000ကျော်ရှိခဲ့တယ်လို့စနေနေ့မှာအစိုးရကထုတ်ပြန်တာကြောင့်အခုဆိုအကူးစက်ခံရသူက2000နီးပါးရှိသွားပါပြီ။ဒါပေမဲ့ဒီယောဂါကူးစက်ခံရမှုအများဆုံးဖြစ်နေတဲ့အမေရိကန်နိုင်ငံမှာတော့ကာယောဂါဖြစ်ပေါ်တဲ့အစောပိုင်းကာလမှာဝဲလို့မရခဲ့တဲ့တကူရေးကာကွယ်ရေးပစ္စည်းတွေနဲ့လိုအပ်တဲ့ဆေးတွေကိုတိုးပြီးထုတ်ဖို့ကြိုးပမ်းနေကြပါတယ်။ဂျာမနီနဲ့တောင်ကိုရီးယားနိုင်ငံတွေမှာယောဂကူးစက်မှုထိန်းချုပ်တဲ့ကန့်သတ်မှုတွေစပြီးဖြေလျှော့ပေးချိန်မှာပဲနောက်ထပ်ဖြစ်ပွားလာတာတွေ့ရတဲ့အတွက်ဒီကံယောဂနောက်တစ်ချောက်ပြန်ပြီးဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ယောဂအကူးစက်ခံရသူကစနေနေ့မှာကမ္ဘာတစ်လုံးမှာ၄သန်းနီးပါးနဲ့သေဆုံးသွားသူက 28,600 ရောရှိပြီးအမေရိကန်နိုင်ငံမှာတော့9,000ကျော်တည်ဆုံကြောင်း John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံအလယ်ပိုင်းမှာစနေနေ့ကရဲတွေနဲ့ဆန္ဒပြသူတွေကြားအထိရောက်ဖြစ်ပွားခဲ့ပြီးသတင်းတောက်သူပေါင်းအနည်းဆုံး4ဦးတည်ဆုံခဲ့ရပြီး14ဦးဒဏ်ရာရတယ်လို့အာဏာပိုင်တွေကပြောပါတယ်။တိတ်ကိုဆင်းရဲနေတဲ့အာဖဂန်နိုင်ငံမှာယောဂမပြန့်ပွားအောင်ကန့်သတ်မှုတွေကြောင့်ကုန်စည်နှုန်းတွေတက်လာတာဖြစ်ပြီးစနေနေ့မှာတော့ဒါဇင်နဲ့ချီတဲ့လူလူကသူတို့ကိုအစိုးရကဘာမှအကူအညီမပေးဘူးဆိုပြီးကောခန်ကအစိုးရရုံးရှိမှာစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစနေနေ့ညအထိဆိုကိုဗစ် -19 ရောဂါကူးစက်ခံရသူစုစုပေါင်း188ယောက်ရှိသွားပါပြီ။ဒီထဲက68ယောက်မှာရောဂါပိုကင်းစင်သွားပြီဖြစ်ပြီးသေဆုံးခဲ့ရသူက6ဦးရှိပါတယ်။ဒီကရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့နဲ့ထာဝရငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့အတွက်အပြစ်ခတ်ရက်ဆဲသွားမှာဖြစ်တယ်လို့မြန်မာတပ်မတော်ကမေလ9ရက်စနေနေ့မှာပဲကြေညာပါတယ်။အချမ်းဖက်အဖွဲ့အစည်းဖြစ်တဲ့တတ်မှတ်ထားတဲ့အဖွဲ့အစည်းတွေရှိတဲ့နေရာကလွဲလို့ကျန်တဲ့နေရာတွေမှာမေလ10ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိအပြစ်ခတ်ရက်ဆဲသွားမယ်လို့ကာကွယ်ဦးစီးချုပ်ရုံးကအကြေညာခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့မှုကြောင့်ထင်သာမြင်သာပေါ်ပေါက်လာတဲ့တရုတ်ရဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးစနစ်တွင်ကအားနည်းချက်တွေကိုပြုပြင်ပြောင်းလဲသွားမယ်လို့အစိုးရအကြီးအကဲတာဝန်ရှိသူကစနေနေ့မှာပြောပါတယ်။တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်ပြန်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်ပြန်ပေးနေတာပါ။
တော်တာရှန်ပေါင်းစိတ်ချမ်းသာကိုကျမ်းမှာကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပ
ါ This program has come to you from the Voice of America, Washington.